Welcome to the Voice of America in Burmese.
ပြည်အနေကင်းဝေးတဲ့မင်္ဂလာနံနက်ခင်းဖြစ်ကြပါစေခင်ဗျာ VOA အမေရိကန်တန်ရဲ့2022ခုနှစ်နိုဝင်ဘာလ18ရက်ကြာသပတေးနေ့မနေ့ခင်းအစီအစဉ်တွေကိုအမေရိကန်မြို့တော်စုဝါရှင်တန် DC မြို့တော်ကနေလိုင်းလူမီတာ3249လိုင်းလိုက်မီတာ190ပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံဖြစ်နဲ့ဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာမနက်ခင်ပါရှင်ဒီကနေ့မနက်ပတ်သတင်းတွေကိုတော့ဒေါခင်မျိုးသက်နဲ့ကျမနန်းလောက်တို့တင်ပြမှာပါပိုလန်ကိုမစ်ဆိုင်းတုံးထိမှန်မှုဟာမတော်တဆမှုဖြစ်နိုင်ကြောင်းအနောက်မဟာမိတ်တွေကလက်ခံလိုက်ကြပါတယ်ပရတင်နိုင်ငံဟာရုရှားတရုတ်နဲ့အီရန်နိုင်ငံတို့ရဲ့လုံခြုံရေးဆိုင်ရာချင်းချောက်မှုကြီးတွေနဲ့ရင်ဆိုင်နေရတယ်လို့ပရတင်ပြည်တွင်းထောက်လှမ်းရေးအဖွဲ့ MI5 အကြီးအကဲကပြောပါတယ်G20 ထိပ်သီးစည်းဝေးကိုတက်လဲလာတဲ့ကနေဒါဝန်ကြီးချုပ် Justin Trudeau နဲ့တရုတ်သမ္မတရှီကျင်းဖင်တို့ကနဦးတွေ့ဆုံချင်းကပြောကြားချက်တွေပေါက်ကြားခဲ့တဲ့အတွက်တရုတ်သမ္မတကကနေဒါဝန်ကြီးချုပ်ကိုဝေဖန်ပြစ်တင်လိုက်ပါတယ်ဒီလိုသတင်းတွေကြားမှာပါရှင
်ဟုတ်ကဲ့ပါခင်ဗျာအဲ့လိုထိတ်တန့်ရောက်သတင်းတွေတင်ဆက်ပြီးတဲ့အခါမှာတော့သတင်းပေးပို့ချက်တွေကိုထုတ်လွှင့်သွားမှာပါဒီစကိုင်းတိုင်းမြောင်မြို့နယ်မှာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးဖြစ်စဉ်ကြောင့်ရွာတွေအိမ်တွေမိရှို့ခံရပါတယ်
မိဘတဲ့ပြည်သူတွေရောစမိချောင်ပြည်သူတွေရောအားလုံးပေါင်းဆိုရင်9,100လောက်ရှိပြီးတော့ဟိုဘာမှမယူနိုင်ဘူးလေအဲ့ဒီချိန်မှာမိချို့သွားတဲ့အတွက်ဆောင်းလွှဲအတွက်လည်းကျွန်တော်တို့ကဟိုအဝတ်ထည်
အပြည့်စုံကိုနားဆင်ရဖို့ရှိပါတယ်တခါအခြားသောစိတ်ဝင်စားဝယ်သတင်းပေးပို့ချက်တွေကိုလည်းထုတ်လွှင့်ဖို့ရှိပါတယ်နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုတင်ပြဖို့ကျွန်တော်တို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုနားလောင်တဲ့ဒေါခင်မျိုးသက်တို့ကပြောပြပေးမှာဖြစ်ပါတယ်ဗျာ
ပိုလန်နိုင်ငံအရှေ့ပိုင်းကပောက်ကွဲမှုတစ်ခုကြောင့်လူနှစ်ဦးသေဆုံးခဲ့ရတဲ့ဖြစ်ဟာယူကရိန်းလေကြောင်းရန်ကာကွယ်ရေးကြောင့်ဖြစ်နိုင်ခြေရှိတယ်ဆိုတာကိုအမေရိကန်ပိုလန်နဲ့နေတိုးမဟာမိတ်အဖွဲ့တာဝန်ရှိသူတွေအားလုံးကပုတ်တဟူးနဲ့မှလက်ခံလိုက်ကြပါတယ်။ဒါပေမဲ့လည်းဒီဖြစ်အတွက်ယူကရိန်းမှာတာဝန်မရှိကြောင်းလည်းနေတိုးအဖွဲ့အကြီးအကဲကပြောဆိုခဲ့ပါတယ်
။ But let me be clear. This is not Ukraine's fault.
တဟာယူကရိန်းရဲ့အပြစ်မဟုတ်ဘူးဆိုတာရှင်းရှင်းလင်းလင်းပြောချင်ပါတယ်။ယူကရိန်းပေါ်တရားမဝင်စစ်ပွဲတွေဆက်ပြီးတော့ဆင်နွှဲနေသမျှတဟာရုရှားအပေါ်မှာပဲလုံးဝတာဝန်ရှိပါတယ်လို့ NATO အတွင်းရေးမှူးချုပ် Jens Stoltenberg ကမြောက်အတ္တလန္တိတ်ကောင်စီနဲ့တွေ့ဆုံဆွေးနွေးအပြီးကျင်းပတဲ့ Belgium နိုင်ငံ Brussels မြို့ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။အလားတူအဖြစ်မျိုးတွေထပ်ပြီးမဖြစ်အောင်ရှောင်ရှားနိုင်မယ့်အကောင်းဆုံးနည်းလမ်းကတော့ရုရှားအနေနဲ့ယူကရိန်းကိုတိုက်ခိုက်နေရတဲ့ရမဖြစ်မယ်လို့လည်း Stoltenberg ကပြောပါတယ်။အမေရိကန်အမျိုးသားလုံခြုံရေးကောင်စီကလည်းယူကရိန်းလေကြောင်းရန်ကာကွယ်ရေးအတွက်ပြစ်လိုက်တဲ့မီဇိုင်တုံးပိုလန်နိုင်ငံထဲကိုမတော်တဆကြားရောက်ခဲ့ပုံရကြောင်းကနဦးစစ်ဆေးတွေ့ရှိချက်တွေနဲ့ပတ်သက်လို့ပိုလန်သမ္မတအန်ဒရေဒူဒါရဲ့ပြောကြားချက်နဲ့ကွဲလွဲတဲ့အချက်မျိုးမတွေ့ရကြောင်းပြောပါရယ်ဒါပေမဲ့လည်းဒီအဖြစ်ဆိုအတွက်ယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့ရုရှားမှာလုံးဝတာဝန်ရှိတယ်လို့လည်းအမေရိကန်အမျိုးသားလုံခြုံရေးကောင်စီကပြောပါရယ်အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ကလည်းယူကရိန်းအနေနဲ့သူ့ကိုယ်သူကာကွယ်ဖို့တမန်နီလိုခိုင်မာတဲ့အခွင့်အရေးရှိတယ်လို့သတင်းထောက်တွေကိုပြောဆိုခဲ့တာပါပုတ်တူးနဲ့အစောပိုင်းမှာပဲအင်ဒိုနီးရှားနိုင်ငံပါလီမှာ G20 နဲ့ညီလာခံတက်ရောက်နေတဲ့ NATO ကောင်းဆောင်တွေနဲ့စက်မှုအင်အားကြီး9နိုင်ငံ G7 ကောင်းဆောင်တွေအရေးပေါ်အစည်းအဝေးတရကျင်းပပြီးတော့ပိုလန်နိုင်ငံကအဖြစ်အပျက်နဲ့ပတ်သက်လို့ဆွေးနွေးခဲ့တာပါအမေရိကန်သမ္မတဂျိုးဘိုင်ဒန်ကယူကရိန်းနဲ့ဆက်အနေကပောက်ကွဲမှုကိုစုံစမ်းစစ်ဆင်မဲ့ပိုလန်စိုးစားရေးအဖွဲ့ကိုအားပေးထောက်ခံသွားဖို့သဘောတူခဲ့ကြတယ်လို့လည်းသတင်းထောက်တွေကိုပြောဆိုခဲ့ပါတယ်
အင်ဒိုနီးရှားက G20 စီးပွားရေးအင်အားကြီးနိုင်ငံ20ရဲ့ထိပ်သီးအစည်းအဝေးကိုတက်ရောက်လာတဲ့ကနေဒါဝန်ကြီးချုပ် Justin Trudeau နဲ့တရုတ်သမ္မတရှီကျင်ဖင်တို့ကနဦးတွေ့ဆုံချင်းကပြောကြားချက်တွေပေါက်ကြားခဲ့တာအတွက်တရုတ်သမ္မတကကနေဒါဝန်ကြီးချုပ်ကိုဝေဖန်အပြစ်တင်လိုက်ပါတယ်။ခေါင်းဆောင်နှစ်ဦးရဲ့ကနဦးတွေ့ဆုံချင်းမှာပြည်ရင်းမှာတရုတ်ရဲ့ဆက်ဖက်မှုနဲ့ပတ်သက်ပြီးစိုးရိမ်ကြောင်းကနေဒါဝန်ကြီးချုပ်ကပြောခဲ့တာဖြစ်ပြီးသူတို့ရဲ့ပြောကြားချက်တွေကိုတရုတ်စကားပြန်ရဲ့ကြောဘက်က TV ကင်မရာမှာမှတ်တမ်းတင်တယ်လို့ဖြစ်သွားခဲ့တာပါ။ဆွေးနွေးမှုအားလုံးသတင်းမီဒီယာကိုပေါက်ကြားတာဟာမသင့်တော်ကြောင်းနဲ့တကယ်လို့ကနေဒါဘက်ကရိုးသားမှုရှိမယ်ဆိုရင်အခုလိုမဖြစ်တဲ့ကြောင်းတရုတ်သမ္မတကစကားပြန်ကနေတဆင့်ပြောနေချိန်မှာပဲကနေဒါဝန်ကြီးချုပ်ကလက်လက်မှုနဲ့ရိုးသားဖွင့်လှစ်နဲ့ပြောဆိုမှုတွေရှိရမယ်လို့ကနေဒါကယုံကြည်တယ်လို့နိုင်ငံဆက်လက်ပြီးတော့လက်တွဲဆောင်ရမှာဖြစ်ကြောင်းဒါရောပေါ်ထားကိုလွှမ်းမှုတွေကတော့ရှိနိုင်တယ်လို့ကြားဖြတ်ပြောကြခဲ့တာပါတရုတ်သမ္မတကတော့ကြိုတင်သတ်မှတ်ချက်တွေချထားဖို့အတွက်ကနေဒါဝန်ကြီးချုပ်ကိုတုံ့ပြန်ပြောဆိုခဲ့ပါတယ်ပြီးခဲ့တဲ့အင်္ဂါနေ့ G20 အစည်းအဝေးမှာကနေဒါဝန်ကြီးချုပ် Trudeau ဟာတရုတ်သမ္မတနဲ့ပထမဆုံးအကြိမ်ဖြစ်တွေ့ဆုံပြောကြားခဲ့တာဖြစ်ပါတယ်။ဒီဆင်မျိုးပေါ်မှာယူကရိန်းကိုရုရှားချူကျော်တာ၊မြောက်ကိုရီးယားပြဿနာ၊ဥရုယားဒီပြောင်းလဲမှုကိစ္စရပ်တွေကိုဆွေးနွေးခဲ့တာဖြစ်ပြီးကနေဒါမှာတရုတ်ရဲ့ဂျောင်းဝင်နှောက်ယှက်မှုတွေအတွက်အထူးစိတ်ပူကြောင်းပြောကြားခဲ့တယ်လို့ကနေဒါအစိုးရအကြီးအကဲအရာရှိတူကပြောကြားခဲ့တာပါ။
ပရတင်နိုင်ငံဟာရုရှားတရုတ်နဲ့အီရန်နိုင်ငံတို့ရဲ့လုံခြုံရေးဆိုင်ရာချင်းချောက်မှုကြီးတွေနဲ့ရင်ဆိုင်နေရတယ်လို့ပရတင်ပြည်ရင်းထောက်လိုက်ရဲ့အဖွဲ့ MI5 အကြီးအကဲကပြောပါတယ်။အဲ့ဒီနိုင်ငံတွေဟာသူတို့အကျိုးစီးပွားအတွက်ဆိုရင်အကြက်ကင်တာချင်းချောက်တာနဲ့အကြမ်းဖက်တာစတဲ့နေလနဲ့အုံပြကြတယ်လို့လည်းပြောပါတယ်။ပရတင်အာဏာပိုင်တွေအနေနဲ့ရုရှားရဲ့ရန်လုံမှုတွေတရုတ်ရဲ့ဖိအားပေးမှုတွေကြီးထွားလာတဲ့အခြေအနေနဲ့ရင်ဆိုင်လာရတာကိုလည်း MI5 အကြီးအကဲ Ken McCallum ကထည့်သွင်းပြောဆိုသွားတာပါ။အီရန်အာဏာရှင်တွေကသူရန်သူအဖြစ်သတ်မှတ်ထားတဲ့ပရတင်နိုင်ငံသားတွေဒါမှမဟုတ်ပရတင်အခြေဆိုင်လူပုတ်ကိုယ်တွေကိုပြန်ပေးဆွဲတာဒါမှမဟုတ်တပ်ဖြတ်ဖို့အထီတော်ချင်းချောက်ထားတဲ့ဖိအားစေကူတဲ့မနေ့ဒီနှစ်ထဲမှာစုံစမ်းတွေ့ရှိခဲ့တယ်လို့လည်း Mr. McCallum ကပြောပါတယ်။ဒါအပြင်တကူတော်လှုပ်ရှားကြတဲ့အစွန်းရောက်တွေတွေမှာ Al-Qaeda နဲ့ IS အစွန်းရောက်အုပ်စုတွေရဲ့အကြမ်းဖက်ချင်းချောက်မှုတွေနဲ့ပါဆက်ပြီးတော့ရင်ဆိုင်နေရတယ်လို့လည်းပူထူးနဲ့မှာ MI5 အကြီးကဲကပြောဆိုခဲ့ပါတယ်။IS အကြမ်းဖက်အုပ်စုဟာအရင်ကလိုအာမကောင်းတော့ပဲမယ်လို့အန်ရရှိနေသေးတဲ့အဖွဲ့ဖြစ်တယ်လို့လည်းပြောပါရယ်ပရတင်နိုင်ငံရင်ဆိုင်နေရတဲ့အဓိကချင်းချောက်မှုတွေအကြောင်းပြောဆိုခဲ့တဲ့ MI5 အကြီးအကဲကရုရှားတရုတ်နဲ့အီရန်နိုင်ငံကသူတို့ပို့ပြီးတော့အားကောင်းလာအောင်တူနဲ့တူကူညီတာမျိုးဖြစ်လာနိုင်တယ်လို့လည်းပြောဆိုသွားပါရယ
်အီရန်မှာရဲဖမ်းထားစဉ်တည်ဆုံမှုတွေဟာအီရန်အာဏာပိုင်တွေကြောင့်မဟုတ်ပဲမတော်တဆဒါမှမဟုတ်တခြားအကြောင်းတွေကြောင့်ဖြစ်တယ်ဆိုပြီးတေဆုံအသူတွေရဲ့မိဘဆွေမျိုးတွေကိုအတင်းကျပ်ထွက်ဆိုခိုင်းထားတဲ့ရာနဲ့ချီတဲ့ထွက်ဆိုချက်တွေကိုအတန်လှန့်ပေးခဲ့တဲ့ဆိုပြီးအီရန်အစိုးရသတင်းဌာနကအရာရှိကြီး6ဦးကိုအမေရိကန်အစိုးရကဗိုလ်တဖူးနဲ့မှဒဏ်ခတ်အရေးယူလိုက်ပါတယ်။အခုလိုအရမထွက်ဆိုချက်တွေအပေါ်မှာပဲအားထားလာအောင်အီရန်အစိုးရကလည်းစနစ်တကျလှုပ်ဆောင်တာဟာအီရန်နိုင်ငံသားတွေနဲ့နိုင်ငံတကာတိုင်းဝန်းကိုအမှန်တိုင်းထုတ်မပြောဘူးဆိုတာပြနေတယ်လို့အမေရိကန်ဗန်နိုင်ဝင်ကြီးဌာနအကြံဖက်ဝါဒနဲ့ဆက်နွယ်နေတဲ့ငွေကြေးဆိုင်ရာထောက်လှမ်းရေးဌာနအကြီးအကဲ Brian Nelson ကပြောပါတယ်။ဒါအပြင်အီရန်အရာရှိတွေနဲ့အစိုးရဌာနတွေအနေနဲ့သူတို့ရဲ့လူခွင့်ရေးချုပ်ဖောက်မှုတွေဆန်ဆန်ဖြတ်တောက်မှုတွေအတွက်တာဝန်ခံတာဝန်ယူမှုရှိလာအောင်အမေရိကန်ဘက်ကဆက်လုပ်မယ်လို့လည်းပြောပါတယ်။အီရန်တန်လွတ်ဌာနကိုအမေရိကန်က2013ခုနှစ်ကအမိမဲဆင်းသွင်းထားတာပါ။အခုအရေးယူလိုက်တဲ့အီရန်အရာရှိ6ဦးထဲက2ဦးဟာအီရန်နိုင်ငံသားတွေစီကအရမထွက်ဆိုချက်တွေရအောင်စုံစမ်းမေးမြန်းခဲ့သူတွေဖြစ်တယ်လို့သူတို့ကလိုသလိုဖြတ်တောက်တီးဖြတ်ပြီးမှတရင်မှတ်တမ်းပုံစံနဲ့ပြန်လည်ပြန်ဆက်သူတွေဖြစ်ပါတယ်။အီရန်မှာစက်တင်ဘာလတုန်းကခေါင်းစည်းပွားဆင်းတဲ့တကြမချုပ်မှုနဲ့အဖမ်းခံရတဲ့အသက်22နှစ်အရွယ်အမျိုးသမီးလေးမာရှာအမီနီရဲဖမ်းထားစဉ်တေဆုံးရတဲ့နောက်ဆန္ဒပြပွဲတွေဖြစ်ပွားနေတဲ့နှစ်လကျော်ကာလအတွင်းဒါဇင်နဲ့ချီတေဆုံးခဲ့ရပါတယ်။ဒီဆန္ဒပြမှုတွေဟာပြည်ရင်းမှသာမကပြည်ပမှသာလုပ်နေကြတာဖြစ်ပြီးပြည်ရင်းကဆန္ဒပြပွဲတွေမှာတော့တရင်သမား60ကျော်ဖမ်းဆီးခံခဲ့ရပါတယ
်။ VOA American တာမနေ့ဖက်မြန်မာဘာသာအစည်းအဝေးကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလိုက်မီတာ190 kHz 1505ရောင်းပြီးတော့ထုတ်လွှင့်ပြနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ကြာတာပလေးနဲ့မနေ့ခင်သတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အင်ဒိုနီးရှားနိုင်ငံမြောက်ဖက်ဆွန်းကအာချေးပြည်နယ်ကမ်းခြေတစ်ခုကိုရွှင်ကြားတရားကျော်တင်ဆောင်လာတဲ့တစ်သား14ဒဇင်ပို့ထိုးနေမှာဆက်ကပ်လာပါတယ်ရှင်ပိုင်အတွင်ဒုတိယအတုပ်ဖြစ်ရောက်လာတဲ့ရွန်ဂျာဒုက္ခသည်တွေကိုအာနာပိုင်တွင်နဲ့ညီနိုင်ကူညီပေးသွားမယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံကပြောပါတယ်ဒီဒုက္ခသည်တွေကိုအာချေးမြောက်ပိုင်းမှာကန့်ကတ်ခွင့်ပေးခဲ့တဲ့ဒေသအာဏာပိုင်တွေကိုအလွန်ကျေးဇူးတင်ကြောင်း UNHCR ကိုစားပထမဆုံးပြောချင်ပါတယ်သူတို့အတွက်ဘာဆက်လုပ်ပေးရမလဲဆိုတာဆက်ပြီးတော့ပူးပေါင်းဆောင်ရွက်သွားမှာပါလို့အာချေးဆိုင်ရာ UNHCR ကိုစလဲနူဒူဖာတီလူဘီစ်ကပြောပါတယ်အမျိုးသမီး36ဦးအမျိုးသား62ဦးနဲ့ကလေးငယ်22ဦးပါဝင်တဲ့ဆက်လေဟာပို့ထိုးနေမနဲ့မှာပဲ not အာချေးပြည်နယ် blue car တဘွိုင်းရွာကိုဆက်ကလာလို့ဒါဝန်တာရာဒေတာအရာရှိချုပ်ဆာဘီဟန်အာဒီကပြောပါရယ်ဒေတာအရာရှိတွေစီကညွန်ကြားချက်တွေရောက်လာတဲ့အချိန်ထိရွန်ဂျာတွေကိုငါဖန်သမားတွေနားနေတဲ့ခမမာလက်တလုံးနေရာချထားတာပါအင်္ဂါနေ့တုန်းကလည်းပင်လေတဲ့တလကျော်မျောနေတဲ့ရွန်ဂျာတရားပါတဲ့ဆက်လေတစင်းအာချေးမြောက်ပိုင်းကိုဆက်ရောက်လာခဲ့တာပါမြန်မာနိုင်ငံကနေမလေးရှားကိုဦးတည်ထွက်လာတဲ့ရွန်ဂျာတွေအာချေးရေပိုင်းနဲ့ထဲမှာတောင်းတင်ခဲ့ဖြစ်ပါတယ်2019ခုနှစ်ကမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းမှုအတွင်းရခိုင်ပြည်နယ်မြောက်ပိုင်းကနေထောင်ထောင်ကြီးတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခိုးလုံနေတာပါဘင်္ဂလားဒေ့ရှ်ရုခသည်စခန်းကနေလည်းရိုဟင်ဂျာတွေပင်လယ်ကိုဖြတ်ပြီးတော့ရေကြီးရာမျက်နှာရာထွက်ပြေးလာနေတာပါဆက်လီတွေနဲ့ထွက်ပြေးလာနေကြတဲ့ရိုဟင်ဂျာတွေဟာမကြာခဏသူတို့အဓိကဦးတည်လာကြတဲ့မလေးရှားနိုင်ငံကိုရောက်တဲ့အခါမှာလည်းအာဏာပိုင်တွေရဲ့ထိန်းသိမ်းမှုနဲ့ရင်ဆိုင်ကြုံတွေ့နေရတာဖြစ်ပါတယ်
တရုတ်နိုင်ငံမှာတော့ COVID ကရောဂါလုံးဝကင်းစင်ရေး Zero COVID မူဝါဒတင်းတင်းကြပ်ကြပ်ဆက်ပြီးကြံ့သုံးနေတဲ့အတွက်လူထုကြားမကျေနပ်မှုတွေရှိနေချိန်မှာပဲရ ယောဂကုဆက်သူတယောက်ကိုတွေ့ခဲ့ရတယ်။ဘေကျင်းတက္ကသိုလ်မှာဗုဒ္ဓဘုရားကအတော်အလာကန့်တက်လိုက်ပါတယ်။ကိုဗစ်ကုဆက်မှုတွေ့ရတယ်။ပင်မတက္ကသိုလ်ဝင်းကလည်းမလိုအပ်ဖဲနဲ့ကျောင်းသားတွေရောဝန်ထမ်းတွေပါအပြင်ထွက်ကုန်ကိုပိတ်လိုက်တာဖြစ်ပြီးတောက်ချာနေချင်းအွန်လိုင်းကနေတင်ကြားဖို့ကြေညာခဲ့တာဖြစ်ပါတယ်။ဒါပေမဲ့ကျောင်းပရဝန်တစ်ခုဖြစ်တဲ့ Hilton ရပ်ကွက်မှာတော့ဗုဒ္ဓဘုရားမှာကျောင်းသားတချို့ဝင်ထွက်နေတာတွေ့ရပါတယ်။ဘေကျင်းမှာအခု24နာရီအတွင်းယောဂကုဆက်ခံသူ350ကျော်ရှိနေတာကြောင့်သက်ဆိုင်ရာနေရာတွေမှာအတော်အလာကန့်တက်တာတွေကွန်တင်းလို့တိကျခွဲနေတာတွေလောက်ခိုင်းထားပါတယ်။တရုတ်နိုင်ငံအတိုင်းတန်နဲ့ဆိုရင်တော့ပြီးခဲ့တဲ့သတင်းပတ်တုန်းကကူးဆက်သူက8800ကနေအခု2000အထိဖြစ်သွားတယ်လို့သတင်းတွေမှာဖော်ပြပါတယ်။ဒီနေ့အစောပိုင်းတုန်းကရှန်ဟိုင်းမှာကာယောဂါထိန်းချုပ်ရေးပိတ်ပင်တားမြစ်မှုတွေလောက်ခဲ့တဲ့နောက်ကုန်စည်ကူးသမှုထိခိုက်ခဲ့ရတယ်လို့ဆန္ဒပြမှုတွေပါပေါ်ပေါက်တယ်လို့အဖြစ်မျိုးထပ်မတုံ့အောင်တရုတ်အစိုးရကနေကြိုးပမ်းနေတာဖြစ်ပါတယ်။
ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းမှာစစ်သွေးကြွရရဲ့တီးခြားတိုက်ခိုက်မှုတစ်ခုကြောင့်လုံခြုံရေးတပ်သားရှိဦးထက်မင်းနေတည်ဆုံခဲ့တယ်လို့အာနာဘိုင်းကပုတ်ထုံးနေမှာပြောပါတယ်။ခိုင်ဘာပတ်တွန်ခါဝါဒေတာလာကီမဝတ်အရက်မှာလုံခြုံရေးတပ်ဖွဲ့ဝင်တွေကမင်းနေအစောပိုင်းမှာတိုက်ခိုက်ခံရတာဖြစ်ပြီးတော့ရဲတပ်ဖွဲ့ဝင်6ဦးတည်ဆုံခဲ့တာပါ။ပုံမှန်အတိုင်းကင်းလဲနေတဲ့ရဲတပ်ဖွဲ့တွေကိုတနက်သမားနေ့ရောက်ကမတော်ဆိုင်ကယ်ပေါ်ကနေတရဇက်ပစ်ခတ်ပြီးတော့ထွက်ပြေးလွတ်မြောက်သွားခဲ့တယ်လို့ရဲအရာရှိကပြောပါတယ်။ဒီတိုက်ခိုက်မှုကိုတရဲဘော်ကြောင့်လည်းလို့ရဖြစ်သေးတာအာနာဘိုင်းကပြစ်တင်ရှုံချခဲ့ကြပြီးတော့တနက်သမားတွေကိုလိုက်လံရှာဖွေနေတယ်လို့ပြောပါရယ် Twitter လူမှုဆက်မြန်မာတင်ခဲ့တဲ့ဝန်ကြီးချုပ် Shabazz Sharif ရဲ့ပုတ်ထူးနေ့ထုတ်ပြန်ကြေညာချက်ထဲမှာတော့အကြမ်းဖက်ဝါဒါဟာပါကစ္စတန်နိုင်ငံအတွက်အထင်ရှားဆုံးပြဿနာတစ်ခုဖြစ်ဆက်ရှိနေတယ်လို့လည်းပြောဆိုထားသလိုဒီပစ်ခတ်တိုက်ခိုက်မှုကိုလည်းပြစ်တင်ရှုံချထားတာပါပါကစ္စတန်တာလီဘန်လို့လည်းသိကြတဲ့တရားမဝင် TTP အကြမ်းဖက်အုပ်စုကတော့ဒီတိုက်ခိုက်မှုကိုသူတို့လက်ချက်ဖြင့်ပြောဆိုထားပါရယ်တစ်ချိန်တည်းမှာပဲစစ်သွေးကြော်ရင်းနဲ့ညဖက်ပစ်ခတ်မှုမှာစစ်သားနှယောက်နဲ့အကြမ်းဖက်သမားတဦးတည်ဆုံခဲ့ကြောင်းပါကစ္စတန်စစ်တပ်ကပြောပါရယ်
အိုမန်ကန်လိုဒေတာမှာယူနန်တင်တမောတဆင်အတိုက်ခိုက်ခံရတာဟာအီရန်ရဲ့ drone ကြောင့်ဖြစ်နိုင်တယ်လို့အမေရိကန်ကဗိုလ်တပ်ဖွဲ့နေမှာပြောပါတယ်။ပြန်လည်သုံးသပ်မှုတွေနဲ့ရထားတဲ့အချက်တွေအရဒီတိုက်ခိုက်မှုကအီရန်ရဲ့မောင်းသူမဲ့ drone သုံးတိုက်ခိုက်တာဖြစ်မယ်လို့ယုံကြည်ကြောင်းသမ္မတအင်ဗျူအမျိုးသားလုံခြုံရေးအကြံပေး Jake Sullivan ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အဲ့ဒီမှာအင်ကန်နဲ့နှောင်းမန့်က drone တိုက်ခိုက်မှုကအရင်အီရန်လုံဆောင်နေကြပုံစံတွေနဲ့ကန့်ညီနေတဲ့အတွက်ဒါဟာအီရန်ကလုပ်တာလို့အစ္စရေးကလည်းပြောပါတယ်။ဒီ drone ဟာ Ukraine ကိုဝင်တိုက်နေတဲ့ Russia တုံးဖို့အတွက် Iran ကပေးပို့ခဲ့တဲ့ Iran လုံး Hisa Shahid 136 ဖြစ်ပြီးဒါဟာပြစ်မှတ်ကိုထိမှန်တာနဲ့ drone ပါပျက်စီးအောင်လုပ်ထားတဲ့အမျိုးအစားဖြစ်ကြောင်း Israel အရာရှိတွေကပြောပါတယ
်မြန်မာပြည်ရဲ့ကြာသပတေးနေ့မနေ့ခင်ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ဒေါခင်မျိုးသက်တို့ပြောပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့အခုလက်ရှိထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com အင်တာနက်ဆာမျက်နှာမှာလဲအခုထုတ်လွှင့်နေတဲ့ဒီပိုင်းနဲ့အထက်မှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာအပတ်စဉ်ကဏ္ဍတွေမထုတ်လွှင့်ခင်မှာအရင်ဦးဆုံးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်သွားမှာဖြစ်ပါတယ်စကိုင်းတိုင်းဒေသကြီးမြောင်မြို့နယ်မှာမြန်မာစစ်တပ်ရဲ့နေပြည်တော်ရှင်းလင်းရေးထိုးစစ်အတွင်းရာနဲ့ချီတဲ့နေအိမ်တွေမီးလောင်ကျွမ်းပြီးထောင်နဲ့ချီတဲ့ဒေသခံတွေမီးပေးတင့်နေတဲ့အကြောင်းအကူအညီပေးနေသူတွေကပြောပါတယ်နေအိမ်တွေမီးလောင်ကျွမ်းသွားတဲ့အတွက်ဒေသခံတွေအစားအသောက်အဝတ်ထည်မိုးကာစတဲ့အကူအညီတွေရေးပေါ်လိုအပ်နေပါတယ်မြောင်မြို့နယ်တွေကအချိန်နဲ့သတင်းပေးပို့ချက်ကိုတော့ကိုရဲမွန်တင်ပြมาဖြစ်ပါတယ်ဗျာ
နိုဝင်ဘာလ9ရက်ကစပြီးစကိုင်းတိုင်းမြောင်မြို့နယ်တွေကိုမြန်မာစစ်တပ်ကနေမြေရှင်းလင်းရေးထိုးစစ်ဆင်ခဲ့တာပါဆယ်ရက်အတွင်းမှာကျေးရွာဆယ်ရွာနီးပါးကရာနဲ့ချီတဲ့နေအိမ်တွေမီးလောင်ပျက်စီးခဲ့တယ်လို့ဒေသခံတွေနဲ့အကူအညီပေးနေသူတွေကပြောပါရယ်မီးပေးတင့်ဒေသခံစစ်ဘေးရှောင်တပေါင်းနီးပါးဟာအစားအစာအဝတ်အထည်အကူအညီတွေလိုအပ်နေတဲ့အကြောင်းစစ်ဘေးရှောင်တွေကိုအကူအညီပေးနေတဲ့သူတို့ကအခုလိုပြောပါရယ
်ကျေးရွာပေါင်းဆိုရင်ဆယ်ရွာလောက်ရှိပြီ900ဆယ်ရွာလောက်ရှိမီးပေးတင့်ပြည်သူတွေရောစစ်ဘေးရှောင်ပြည်သူတွေရောအားလုံးပေါင်းဆိုရင်900လောက်ရှိပြီးတော့ဟိုဘာမှမယူနိုင်ဘူးလေအဲ့ဒီအချိန်မှာမီးချို့သွားတဲ့အတွက်ဆောင်းလွင်းအတွက်လည်းကျွန်တော်တို့ကဟိုအဝတ်ထည်တွေပဲလေဘာမှမရှိတော့ဘူးလေဆောင်းချင်အောင်ကောင်းကအစဟိုဒီမိုးကာအစလိုတယ်ပေါ့ဗျာအကုန်လုံးအဲလိုအပ်တင်ရပေါ့ဘာဆိုဘာမှမရှိတော့ဘဲနဲ့မိလောင်ရင်ဖြစ်သွားတာဟုတ
်ဒီဒေတာတွေမှာ PDF လက်နက်ကင်အဖွဲ့တွေခြေကုပ်ယူပြီးအကြမ်းဖက်လို့ရတွေကျူးလွန်နေတယ်လို့စစ်တပ်ကစွပ်စွဲထားပါတယ်အော်တိုဘာလ12ရက်ကမီးရှို့ခံခဲ့ရတဲ့ပရိမကျေးရွာကရွာသားသူကတော့သူတို့ရွာမှာစစ်တပ်နဲ့တိုက်ပွဲဖြစ်ပွားတာမရှိဘဲမီးရှို့ခံခဲ့ရတယ်လို့ပြောပါတယ်
ပထမတချီကနှိုင်းလောက်တပါပါတော့ဗျအခုကအင်ဂျီ240နဲ့နှစ်အိမ်ဗျတိုက်ပွဲမဖြစ်ဘူးကျွန်တော်တို့ဒီမှာတိုက်ပွဲဖြစ်เสียရလဲမရှိဘူးဗျစစ်ကြောင်းဝင်လာပြီးရှို့တော့လာအဲ့ရှို့တဲ့စစ်ကြောင်းကဟိုဘက်တောင်းနေကျွန်းထဲမှာနနုံးငိုင်းတို့မြစ်တာတို့ရှိတဲ့ချောင်းတို့ရှို့ပြီးမှ ခုလ12ရက်နေ့ဘူးနိုမ12ရက်နေ့ဘူးလားဆိုတာဗျာတော့ကုန်သွားပြီဗျာဒါပဲအကုန်ကုန်သွားပြီဗျာဘာမှမပေါ့မစိုးတဲ့ကူတစ်ခုနဲ့ပဲထွက်ပြေးကြတာတန်တာတွေကတော့ဆုံးရှုံးမှုတွေအများကြီ
းမီးလောင်ကျွမ်းခဲ့တဲ့အင်ဂျီအရေအတွက်နဲ့ပတ်သက်လို့တီးကြအတိပြုချက်တော့မရရှိသေးပါဘူးပရိမခြေရအပြင်နနွင်ကိုင်းမြစ်သားရွှေတချောင်းစားတဲ့ခြေရတွေဟာတရွာကိုနေတရာနီးပါးမီးရှို့ခံနိုင်ရတယ်လို့ဒေသခံရွာသားတွေကပြောပါတယ်မီးရှို့ခံရတဲ့ရွာတွေကစစ်ဘေးရှောင်တွေဟာဘေးလွရာတောတောင်တွေနဲ့ဖုံးရင်းကျောင်းတွေမှာခိုလုံနေထိုင်ရပါတယ်ရွာတွေမီးရှို့ခံရတာနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားတာမရှိသေးပါဘူးမြန်မာစစ်တပ်ဟာအရက်သားနေအိမ်တွေကိုမီးရှို့တာမရှိကြောင်းစစ်ကောင်စီဘက်ကညှင်းဆိုထားပါတယ်ဒါပေမဲ့ခြေရွာတွေမှာနေအိမ်တွေမီးရှို့ခံရတဲ့သတင်းတွေကတော့စကိုင်းတိုင်းနဲ့မကွေးတိုင်းအတွင်းမှာမကြာခဏထွက်ပေါ်နေပါတယ်ခင်ဗျာ
ကိုရဲမွန်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာမြန်မာပြည်တွင်းကမြန်မာလူငယ်တွေဒီပြည်ပကိုထွက်ခွာပြီးတော့အလုလုနေကြတဲ့အကြောင်းမပြောပြခင်မှာဒီရခိုင်ဘက်ကအခြေအနေကိုလည်းကြည့်ရအောင်ပါရခိုင်ပြည်နယ်မြောက်ပိုင်းကမောင်တော်ကြောက်တော်မြို့နယ်တစ်ခုမှာဒီတရက်ထဲမှာတင်လက်နက်ကြီးကြီးကြားရောက်ပောက်ကွဲတာကြောင့်ဒေသခံအရသာ73ဦးသေဆုံးရပြီးအနည်းဆုံး15ဦးထက်မနည်းဒဏ်ရာရရှိခဲ့ပါတယ်ဒီလိုလက်နက်ကြီးကြီးကြားခဲ့တဲ့နေရာတွေမှာဘာတိုက်ပွဲမှဖြစ်ပွားတာမရှိပဲမြန်မာစစ်တပ်ဘက်ကပြစ်ခတ်တာဖြစ်တယ်လို့ရခိုင်တပ်မတော် AA ဘက်ကပြောဆိုပေမဲ့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမျိုးမရှိသေးပါဘူးမောင်တော်ကြောက်တော်အခြေအနေနဲ့ပတ်သက်လို့မတ်စုမွန်ကတင်ပြထားပါလေဗျာ
စစ်ကောင်စီတပ်နဲ့ရခိုင်လက်နက်ကိုင်တပ် AA တို့ကြားမှာတိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်ကဘူးသီးတောင်မြို့နယ်မောင်တော်မြို့နယ်အပါအဝင်မြို့နယ်တော်တော်များများမှာကုန်းလန်းရေလန်းတွေကိုစစ်တပ်ကနေပိတ်ထားသလိုကုန်းစီတည်ယူခွင့်မှာတားမြစ်ခံထားရပါတယ်ဒီလိုမျိုးလမ်းတွေပိတ်ထားတာ3လကျော်သွားပြီမို့ဘူးသီးတောင်မြို့နယ်နဲ့မောင်တော်မြို့နယ်မှာဒေသခံပြည်သူတွေစားဝတ်နေရေးအခက်တွေ့နေကြတယ်လို့မောင်တော်ဒေသခံအမျိုးသမီးတူကပြောပြပါတယ
်ဘူးသီးတောင်မောင်တော်ဆိုအခုကလမ်းတွေအားလည်းပိတ်ထားတယ်ပြည်ရှင်စစ်တပ်ဖက်တွေကလည်းကုန်းလမ်းတွေပိတ်ထားတယ်ဆိုတော့ကုန်းစည်းနှုန်းရဲ့အရင်ကဆိုလို့ရှိရင်စီရဆိုလို့ရှိရင်ဒက်စီရဆိုလို့ရှိရင်ပေါ့နော်2000ကျော်ရှိတဲ့ဟာတွေမှာဆိုလို့ရှိရင်အခုဆိုလို့ရှိရင်လက်စီတလီတာကို5000အဲ့လိုမျိုးလေအစီစီးတွေဆိုလို့ရှိရင်အရင်တုန်းကဆိုလို့ရှိရင်စီတလီတာမှ2500 2000အခုဆိုလို့ရှိရင်စီတလီတာ8500 7000အဲ့လိုပေါ့နော်အရင်ကဆိုလို့ရှိရင်ကြက်တွင်းတစ်ပိုက်တာကိုဆိုလို့ရှိရင်ဝယ်စားရတာအာ3500 4000နေဆုံးပေါ့နော်အခုဆိုလို့ရှိရင်ကြက်တွင်းတစ်ပိုက်တာကဘယ်လောက်ကျလဲဆိုတော့1000 2000အဲ့လောက်ကျတယ်ပေါ့နော်ဟုတ်
ပြီးခဲ့တဲ့ရက်ပိုင်းတုန်းကလည်းပုံနှကျွန်းမြို့နယ်အထက်စစ်တွေရန်ကုန်ကားလမ်းမမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်တပ် AA တို့ကြားတိုက်ပွဲဖြစ်ပွားခဲ့တာကြောင့်ဒီကနေ့အထိလမ်းတွေပိတ်ထားပါတယ်။အခုလိုမျိုးကုန်းလမ်းတွေပိတ်ထားတဲ့အတွက်ရန်ကုန်နဲ့တခြားတိုင်းပြည်နယ်တွေကနေလာတဲ့ကုန်တင်ကားတွေဟာပုံနှကျွန်းမြို့နယ်မှာပိတ်မိနေပါတယ်။ပြည်ပပုတ်ကုန်တွေကိုအဓိကထားပြီးတော့စားသုံးနေရတဲ့ရခိုင်ပြည်နယ်ရဲ့မြို့တော်စစ်တွေမှာတော့အခြေခံစားတောက်ကုန်တွေကဈေးနှစ်ဆမြင့်သွားတယ်လို့စစ်တွေဒေသခံတွေကပြောပါတယ်။စစ်တွေဒေသခံတူဦးဖြစ်တဲ့မက်ခင်ခင်တန်းကကုံစင်းနှုတ်အခြေအနေအခုလိုပြောပြပါတယ
်။တခြားဒီအင်တီဟင်းရတဲ့အကုံလုံးအမျိုးစေးတက်သွားတယ်။ရင်းကဆိုရင်900ဟိုးဆိုရင်အိမ်မှာလူ300လောက်ကတစ်နေ့စားစားရတယ်ပေါ့။အခုကကျတော့1000ပို့ဝေမှတစ်ချက်စားစားရတဲ့အရှိနေမျိုးအဲ့လိုမျိုးဖြစ်သွားပါလိမ့်ရှင်။အာဒီတိုက်ပွဲဖြစ်နေတဲ့အနေကဆိုရင်အမျိုးမျိုးစည်းစိမ်နေပါတယ်။ဈေးကမရှိတော့ဘူး။ရှိတဲ့ဟာလည်း1000ပို့ဆိုရင်ခုနလုံးစလုံးအဲ့လောက်ပဲရတယ်ဆိုတော့အရှိနေရောက်ရှိခဲ့ပေါ့နော်။
အခုလိုမျိုးရခိုင်ပြည်နယ်မှာလမ်းတွေပိတ်ထားတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာသတင်းထုတ်ပြန်ပြောဆိုတာမရှိသေးပါဘူး။ဒေသခံတွေဘက်ကတော့အချိန်ကြာမြင့်လာတာနဲ့အမျှပြည်သူလူထုရဲ့စားဝတ်နေရေးနဲ့ကျန်းမာရေးဆောင်ရှောက်မှုတွေအတွက်အခက်အခဲတွေတိုးလာတယ်လို့ပြောပါရတယ
်။လမ်းပိတ်ထားတာပေါ့နော်။အပြစ်မဆိုလိုပါဘူး။အောက်ပါရစစ်ဖြစ်တယ်ဆိုတော့ပြည်သူလူထုရဲ့အတွက်ဟိုဟာဖြစ်မယ်ပါလို့ပြောမှာ။အာ NDA ရှိလာမယ်သူတို့အတွက်အဲကြောင့်မို့လမ်းတွေပိတ်ထားတယ်ဒါပေမဲ့လို့လဲတောင်းဝင်နေရချမ်းမာရင်းနဲ့ပတ်သက်လို့ရှိရင်တော့ပေါ့နော်နည်းနည်းအာလမ်းဖွင့်စီစဉ်တယ်ပေါ့နော် main key တွေမသွားရဘူးအဲလိုမျိုးရောက်ချားလေးတွေအာအရေးကြီးတဲ့ပုံစံပေါ့နော်အဲလိုမျိုးသွားရဖို့အတွက်တလတစ်ချိန်တောင်းပေါ့ခုနှစ်ရက်တစ်ဖက်တစ်ချိန်ပေါ့နော်အဲလိုမျိုးတရွာကဘယ်လောက်သွားလို့ရတယ်အဲလိုမျိုးဟာတွေစူးစင်တယ်ပေါ့ဟုတ်
ရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA တို့ကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေသလိုတိုက်ပွဲတွင်းမှာလည်းမကြာခဏဆိုသလိုအရသာပြည်သူတွေထိခိုက်သေးဆုံးဒဏ်ရာရတာတွေတိုးလာနေပါတယ်။တိုက်ပွဲဖြစ်ပွားတဲ့နေရာမှာတော့ထောင်နဲ့ချီတဲ့ဒေသခံတွေဟာဘေးလွရာကိုထွက်ပြေးတိမ်းရှောင်နေကြရပြီးစစ်ဘေးရှောင်ပြည်သူဒုက္ခသည်တွေဟာလည်းပိုပြီးတော့တိုးလာနေပါတယ်ရှင်
။မဆုမွန်တင်ပြခဲ့တာပါခင်ဗျာ။သတင်းတွေကတော့စိတ်ချမ်းမြေ့ပွေရာမရှိတဲ့သတင်းတွေပါပဲခင်ဗျာ ဒီမလေးရှားကရွေးကောက်ပွဲအခြေအနေကိုမတင်ပြခင်မှာမြန်မာပြည်တွင်းကလူငယ်တွေဘယ်ကိုဦးတည်နေသလဲဆိုတဲ့အကြောင်းကိုလည်းပြောပြခြင်းပါတယ်အခုနှစ်ပိုင်းနေအတွင်းမြန်မာလူငယ်တွေဟာပြည်ပမှာအလုလုဖို့အလုံးရင်းလိုက်ထွက်ခွာနေကြပါတယ်။နေပဲအသီးသီးမှာအလုလုကန်နေတဲ့လူငယ်တွေငွေကြေးချင်းဟာပြီးဒါမှမဟုတ်အင်ချမ်းမြေတွေကိုရောင်းချပြီးတော့ဒီပြည်ရင်းကိုစွန့်ခွာပြည်ပကိုထွက်ပြီးတော့အလုလုဖို့ဖြစ်လာပါတယ်။လက်ရင်းရင်ဆိုင်နေရတဲ့စီးပွားရေးပြဿနာတွေကိုပြည်ပမှာရရအလုလုပြီးဖြေရှင်းဖို့ကြိုးစားနေကြတာလည်းဖြစ်ပါတယ်။အခက်အခဲတွေကြားကနေလူငယ်တွေပြပထွက်ခွာနေရတဲ့အခြေအနေကြောင်းရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကိုဝင်းခန့်မောင်ကပြောပြမှာဖြစ်ပါတယ်ဗျာ
။စီးပွားရေးကြာဆင်းပြီးအလုပ်ကိုင်ခွင့်လန်းသစ်တွေမရှိတာ၊စိုက်ပျိုးရေးလုပ်ငန်းကြာဆင်းလာတာ၊ကုန်စည်နှုန်းတွေကြီးမြင့်လာတာကြောင့်မြန်မာပြည်တွင်းကလူငယ်၊လူလက်ပိုင်းတွေအိမ်နီးချင်းနိုင်ငံတွေစီအလုံးရင်းနဲ့ထွက်ခွာနေကြပါတယ်။မြေယာပါဝင်၊ပိုင်ဆိုင်သမျှထုတ်ကြောင်းတချို့လည်းချင်းငါပြီးပြပထွက်နိုင်ဖို့ကြိုးစားလာပါတယ်။စပားဆိုင်အေကများတဲ့ပဲခူးတိုင်းကလယ်သမားတို့ကသူ့နယ်တဝိုက်ကအခြေအနေကိုအခုလိုပြောပြပါတယ
်။အဲ့ဒီနယ်တွေကအတိမ်မပြေတော့ဒီမျိုးဘိုးမျိုးစာသမားရက်ကတို့စပားတွေရေးချွေရချွေရတယ်။ဒေက900လောက်ပေါက်တယ်။ဆောင်ရရက်ခကြတော့လေကျွန်တော်တို့ကားနဲ့ကိုရတယ်။ကျွန်တော်တို့ကားနဲ့ဗန်းထိုးတာလည်းရှိတယ်။ကားကလည်း400လောက်တော့ပေါက်တယ်။ဒါကဒေကအဲ့လိုဒေက30 20အဲ့လောက်ရှိတဲ့လူတွေတော့ပဲတောက်ခံရတာ။ဒါနဲ့လူတွေကတော့ဗန်းခေါက်ရောက်သွားတာများတယ်။ဒေဒီရောင်းလို့မလေးကျားနဲ့ဗန်ကောက်ကတော့အများဆုံးပေါ့အခြားနိုင်ငံတွေကတော့ကျွန်တော်တို့တောင်ပြည်တွေကဇမားတွေကတော့တော်မြင့်လို့မသွားနိုင်ကြဘူး။ဒါဒီဗန်ကောက်တောင်ကောက်လန်းတွေကကိုးသွားတဲ့လူတွေသွားနေရတာ။
စက်မှုဇုံတွေကလုပ်ငန်းတွေမှာအလုပ်သမားအများပြလှုပ်လှုပ်ကြိုင်နေကြရဲဆိုပေမဲ့လာစားနဲ့ကုန်စည်နှုန်းမကြီးမျှတာကြောင့်လက်ရှိလှုပ်သမားတွေကပါပြပထွက်ဖို့စဉ်းစားလာပါတယ်။ရန်ကုန်စက်မှုဇုံတွေကအခြေခံအလုပ်သမားတမကတစ်ခုရဲ့ကိုစလဲတူးကအခုလိုပြောပါတယ
်။ငါတို့ကောင်းဝင်ချင်ပါတော့သူစီတောင်းဆက်ဖို့တော့တို့ကကျန်တော့ကျန်စီကြရဲလလဆယ်ရောတင်နန်းနေကြတာလို့သူကြီးကတာလို့ပါတော့လုပ်နေကြရဲအကုန်လုံးကတော့နိုင်ငံသားကိုချက်ချင်းနေရနဲ့ဆက်ဆက်နေလူတွေပဲတော့ညီမလေးကြားမိတယ်ပေါ့နော
်အလုပ်လိုအပ်ချက်နဲ့အလုပ်ပေးနိုင်မှုကကွာဟာချက်ရှိနေသေးတော့ပြပထွက်ခွာနှုန်းကမြောင်းမယ်လို့ရွှေပြောင်းတို့တပါပညာပေးစင်တာ FED ရဲ့တာဝန်ခံသူဖြစ်တဲ့ဦးမိုးဝေက VOA ကိုပြောပါတယ်လက်လန်းမီတဲ့အလုပ်ကင်ခွင်လန်းတွေဖန်တီးပေးနိုင်မှပြပထွက်ခွာတဲ့နှုံကထက်ဝက်လောက်ကျသွားနိုင်တယ်လို့ဆိုပါတယ်။နေပဲတီတီကကျွမ်းကျင်လုပ်သားတွေဆုံရှုံပြီးပြပကိုထွက်ခွာနေတဲ့အတွက်အုံနောက်ရိုးစီးမှုပြဿနာနဲ့ရေရှည်မှာအခက်အခဲဖြစ်နိုင်တယ်လို့စိုးရင်စရာလို့လည်းတချို့ကျွမ်းကျင်သူတွေကထောက်ပြကြပါတယ်။တစ်ချိန်တည်းမှာပဲတစ်ဖက်နိုင်ငံရဲ့ဥပဒေနဲ့ရသင့်ရထိုက်တဲ့အခွင့်အလမ်းကိုပေးဆက်ရမယ့်အခြေအနေတွေဒါတွေကိုမချင့်ချိန်တဲ့အတွက်မလိုလားတဲ့ပြဿနာတွေလူကုန်ကူးမှုတွေကြီးထွားလာတယ်လို့သူကပြောပါတယ
်။ကျွန်တော်လက်ရှိချိန်မှာဆိုရင်မင်းတွေရတယ်ပါတယ်နောက်ကွာလုတ်တိုင်းမှခံပြီးသိနေတယ်နေရတယ်ပါတယ်ပြီးလို့ရှိကုတ်ဟိုချက်ကုတ်သူတို့ရဲ့ဒီကွက်ကကျွန်တော်တို့မှပျောင်းဖို့ဆန်းစီတမဆွဲတဲ့နေရာမှာဒီကွက်ကကျွန်တော်တို့မှဒီကွက်ပြင့်နေတယ်ဆိုတော့သူတို့ကမလုတ်လက်ရှိလုံနေတဲ့လုတ်တွေကမလုတ်ပဲနဲ့သူတို့ကသွားကြတာများဟုတ်ဒါကြောင့်မလို့ဒီကျွန်တော်တို့ဒီလုတ်သမားလေးရဲ့ဒုတိယနိုင်ငံရဲ့ဒီလူသားချင်းကြီးဖြစ်တယ်ဒီရင်းမြစ်ကိုကျွန်တော်ကအပြည့်အစုံချမ်းသုံးချမယ်ဒီလိုအပြည့်အစုံချမ်းမပိတ်ကြမယ်ဒီလိုတော့ကျွန်တော်ရဲ့လုပ်ကမာလို့ဒီရင်းမြစ်အုပ်တွေကိုတော့သွားလိုက်လဲလိုက်ဆမ်းမိလိုက်နဲ့အဲ့ဒီမျိုးတွေကသံပြားလဲနေအောင်ပါပေါ့နော
်ကိုဗစ်ကရောဂါမတိုင်ခင်ပြည်တွင်းကိုပြန်ဝင်လာကြတဲ့မြန်မာအလုပ်သမားအများပြားအခုဆိုရင်ပြည်ပကို80ရာခိုင်နှုန်းလောက်ပြန်ထွက်သွားကြတယ်လို့တချို့ခန့်မှန်းထားပါတယ်အဲ့ဒီမှာနေပဲတီတီကကျွမ်းကျင်လှုပ်သားတွေလည်းပါနေတာပါအပြည်ပြည်ဆိုင်ရာလူ့သမားရေးရာဖွဲ့ ILO ရဲ့အခုနှစ်ပထမနှစ်ဝက်အစည်းအဝေးခန်းစာမှာတော့မြန်မာနိုင်ငံဟာစစ်အာဏာသိမ်းပြီး18လအတွင်းမှာအလုပ်ကင်ဆုံးရှုံးမှုတွေစိုးစိုးဝါးဝါကြုံတွေ့နေရတယ်လို့ရေးသားထားပါတယ်။မြန်မာလူ့သမားရေးရာဌာနရဲ့အချက်အလက်အရဆိုရင်2022မေလ10ရက်နောက်ပိုင်းထိုင်းမှာတရားဝင်လှုပ်သွားလုပ်တဲ့မြန်မာလူ့သမား6000နီးပါးရှိပါတယ်။တရားဝင်လှုပ်သွားလုပ်သူတွေလည်းဒီပမာဏလောက်ရှိမယ်လို့ခန့်မှန်းထားကြပါတယ်။မလေးရှားကလည်းလုံသမားစာချုပ်နဲ့ဆေလွတ်နေတယ်လို့မြန်မာလုံသမားရေးရာဌာနကတာဝန်ရှိသူတူက VOA ကိုပြောပါတယ်။ငွေကြေးအသင့်အသင့်တက်နိုင်သူတွေကတော့ဂျပန်ကိုရီးယားကိုအလုပ်သင်ဗီဇာနဲ့သွားကြပါတယ်။စင်ကူသွားတဲ့လူတွေလည်းရှိပြီးဘရူနိုင်းနိုင်ငံကလည်းမြန်မာလုံသားတောင်းနဲ့ချီခေါ်ယူဖို့စိတ်ဝင်စားနေတယ်လို့ပြည်တွင်းလုံခြုံရေးအေဂျင်စီတွေကပြောပါတယ်။ဒူဘိုင်းမှာမြန်မာအမျိုးသမီးအမြောက်အများလူကုန်ကူးခံရတဲ့တဲ့င်းတွေမကြသေးငယ်ကထွက်ပေါ်ပြီးတဲ့နောက်ပိုင်းပြည်ပထွက်အလုပ်လုပ်သူတွေရဲ့အရေးဟာတိသာဆောင်ကြည့်ရမယ့်ကိစ္စတခုဖြစ်လာပြီလို့လူ့သမားရေးရာအဖွဲ့တွေကပြောဆိုနေကြပါတယ်ခင်ဗျာ
ကိုဝင်းခမောင်ဖြစ်ပါတယ်ဗျာအခုတခါဒီနိုင်ငံတကာသတင်းလွှာတပုတ်ကိုလည်းပြောပြခြင်းပါတယ်နိုဝင်ဘာ19ရက်နေ့မှာမလေးရှားမဲဆန္ဒရှင်တွေမဲရုံကိုသွားပြီးမဲထဲကြတော့မှာဖြစ်ပါတယ် နှစ်နဲ့ချီပြီးနိုင်ငံရေးမတည်ငြိမ်မှုဖြစ်နေတဲ့မလေးရှားမှာအကျိတ်နဲ့ရှင်ပြိုင်ရမယ့်ရွေးကောက်ပွဲလည်းဖြစ်ပါတယ်။ Dave Gronet Boone ပြောပြတဲ့ဒီသတင်းကိုတော့မတ်တင်ကြီးထိုက်ကပြောပြမှာပါဗျာ
။မလေးရှားနိုင်ငံတော်မှာရွေးကောက်ပွဲဝင်မဲ့သူတွေနဲ့နိုင်ငံရေးပါတီတွေမဲဆွယ်နေကြပါတယ်။စီယုံလှုပ်ရှားမှုတွေကနေစကားဝိုင်းဆွေးနွေးပွဲတွေအထိရွေးကောက်ပွဲနှီးလာပြီးဆိုရကတိတ်ပြီးတိတာထင်ရှားပေမဲ့မဲတွေရေးတွက်ပြီးခါစားမှာတော့ပြက်ပြက်သားသားအနိုင်ရသူထွက်ပေါ်လာဖို့မသေးကြဘူးလို့ဘိုဝါ Group Asia က Hiker Rosnan တို့လိုအကဲကတ်တွေကသုံးသပ်ကြပါတယ်
။ A very potential scenario
ရွေးကောက်ပွဲကနေထွက်ပေါ်လာနိုင်ခြေများတဲ့ရာလတ်မျိုးကတော့ညွန်ပေါင်းအဖွဲ့တစ်ခုချင်းစီကအစိုးရဖွင့်နိုင်လို့တဲ့အမတ်နေရာအလုံးလောင်းမရှိတဲ့လှည့်တော်တည့်ရမျိုးဖြစ်လာနိုင်ပါတယ်။ပီးသီးကစားမှာတော့ဒီညွန်ပေါင်းအဖွဲ့တွေကညွန်ပေါင်းတစ်ခုဖွင့်နိုင်ရေးအတွက်စူးစမ်းပြီးအပေးယူလို့ညှိနှိုင်းကြပါလိမ့်မယ်
။မလေးရှားသုတေသနဌာနမာရီကာစင်တာဖော်အိုပီနီယံရီဆာချ်ကညွှန်ကြားရမှုအီဘရာဟင်ရှာဖင်ကအခုလိုရွေးကောက်ပွဲမျိုးမကြုံဘူးလို့ပြောပါတယ်။အဓိကညွန်ပေါင်းသုံးဖွဲ့လုံးမှာလူအများကြီးမူဝါဒတွေချမှတ်ထားပေမဲ့လေတဖွဲ့ချင်းစီရဲ့ချင်းကပ်ပုံတွေကတော့ကွဲပြားတယ်လို့သူကပြောပါတယ
် The oldest party Barisan National or National
တတိုင်းအရင်ဆုံးပါတီဖြစ်တဲ့ Barisan National ဒါမှမဟုတ် National Front ဟာဆိုရင်တိုင်းရင်းမလေးလူထုအရေးကိုပံ့ပိုးတဲ့ Conservative အမျိုးသားရေးအယူဆကိုကင်ဆယ်ထားပါတယ်ဒုတိယညွန်ပေါင်းကတော့ Barikatan National ဒါမှမဟုတ် National Alliance ဖြစ်ပါတယ် Barisan National ညွန်ပေါင်းကနေခွဲထွက်လာတဲ့ပါတီနဲ့Malaysian Islamic Party တို့အသစ်ဖွဲ့တဲ့ညွန်ပေါင်းလည်းဖြစ်ပါတယ်။တတိယမြောက်ညွန်ပေါင်းကတော့အစင်းအလာအတိုက်ခံညွန်ပေါင်းဖြစ်တဲ့ Pakatan Harapan ဖြစ်ပါတယ်။ဒီညွန်ပေါင်းအဖွဲ့ကတော့ Social Democrat ဘက်ကိုရင်းနာကြောင်းအနှဲငယ်လက်ဝဲရင်းဖြစ်ပြီးသူ့သဘောထားကလူမျိုးစုဖြစ်တာကြောင့်လူမျိုးစုတစ်ခုချင်းစီရဲ့ထောက်ခံမှုတော့မရပေမဲ့မလေးရှားကလူနည်းစုတွေကအခိုင်အမာထောက်ခံထားကြပါတယ်။
2018ခုနှစ်အတွင်းမှာတော့အတိုက်ခံမဟာမိတ်ကအထွေထွေရွေးကောက်ပွဲမှာပထမဆုံးအကြိမ်အနိုင်ရခဲ့ပြီးဒါဆိုရင်ဗြိတိန်ထံကလွတ်လပ်ရေးရခဲ့တဲ့1958ခုနှစ်နောက်ပိုင်းပထမဆုံးအကြိမ်အနိုင်ရတာဖြစ်ပါတယ်။ဒါပေမဲ့နှစ်နှစ်အကြာမှာတော့ပါတီတွေနှုတ်ထွက်တာကြောင့်မဟာမိတ်ပြိုကွဲခဲ့ပါတယ်။ပြီးခဲ့တဲ့5နှစ်တာအတွင်းမလေးရှားမှာဝန်ကြီးချုပ်4ဦးရှိခဲ့ပါတယ်။2018ခုနှစ်မှာရာထူးသက်တမ်းကုန်ခဲ့တဲ့နာဂျစ်ရာဇက်ကတော့ဒေါ်လာတန်းထောင်ချီအလွဲသုံးစားအရှုပ်တော်ပုံနဲ့ဆက်ဆက်တဲ့ဆွဲချက်နဲ့2020ပြည်နှစ်မှာပြစ်ဒဏ်ချမှတ်ခံရပြီးနောက်ထောင်ဒဏ်12နှစ်ကြာခံနေရပါတယ်။ကပေးယောဂါကြောင့်ထိခိုက်ရတဲ့စီးပွားရေးပြန်လည်တိဆောက်ဖို့ကြိုးစားနေတဲ့မလေးရှားမှာငွေကြေးဖောင်းပွားမှုနဲ့လက်ရှိကြုံတွေ့နေရပါတယ်။ Marika Center for Opinion Research ကIbrahim Safin ကအခုလိုပြောပါတယ
် The most important thing
လောကလာလာကတိုးမလာတာကြောင့်မင်းဆန္ဒရှင်အများစုအတွက်အရေးကြီးဆုံးအာယုံစိုက်တဲ့ကိစ္စကနေထိုင်မှုစေးအရေးပဲဖြစ်ပါတယ်ဒုတိယကိစ္စကတော့အုပ်ချုပ်ရေးဖြစ်ပါတယ်အစိုးရရဲ့ပွင့်လင်းမြင့်တာမှုနဲ့အဂရိလိုက်စားမှုအရေးလည်းဖြစ်ပါတယ်တတိယအချက်ကတော့နိုင်ငံရေးမရေရာမတည်ကြတဲ့အချိန်မှာနိုင်ငံကိုဘယ်သူအုပ်ချုပ်မလဲဆိုတဲ့အချက်ပဲဖြစ်ပါတယ်
ရွေးကောက်ပွဲကျင်းပဖို့ရဲ့အနည်းငယ်ပဲလူတော်တဲ့အချိန်ထိဘသူအသာရနိုင်တယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမှတ်စလို့မရသေးပါဘူးရှင်
။မတ်တင်ကြီးထိုက်ဖြစ်ပါရယ်ခင်ဗျာ။တော်ရရှင်နေအခုကြားနေရတာကတော့ VOE ရဲ့ကြာသာပရိနိမနက်ခင်းအစီအစဉ်တွေပဲဖြစ်ပါရယ်ခင်ဗျာ။ကျွန်တော်တို့ VOE ရထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ဒီသတင်းတွေဟာ TV ရုပ်သံအစီအစဉ်တွေဗီဒီယိုဖိုင်တွေကို burmese.voanews.com ဆိုတဲ့ internet စာမျက်နှာမှာလာရောက်ဖတ်ရှုနားဆင်နိုင်ပါတယ်ခင်ဗျာ။သိမကြခင်မှာပဲဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်လူထုနဲ့ကျန်းမာရေးတပတ်တွင်းအားကစားသတင်းအစီအစဉ်ကိုနားဆင်ရတော့မှာဖြစ်ပါတယ
်။ VOA American တန်ရဲ့ရုပ်သံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူထုမိတ်ဆွေရုပ်သံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက်ဝိုင်းအစီအစဉ်တွဲဆုံမြန်မာငံတို့ကိုကြည့်ရှုကြရပါပါ။လူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 2 Channel 123 တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။အခုလိုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။VOA American တန်ရဲ့မြန်မာပြည်တွင်ဂျာတာပရင်းနေမနေခင်အစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့ line meter 3249 line meter 190အပြင် VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်နားဆင်နိုင်တာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ဒီဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်လူလူနဲ့ကျမ်းမာရေးအစီအစဉ်နောက်တစ်ခါနောက်ပိုင်းထုတ်လွှင့်မယ့်တပတ်တွင်းအားကစားသတင်းမှာတော့
ဒီကာတာနိုင်ငံကတကယ်တော့ဒီလူအခွင့်အရေးနဲ့သဘောပေါက်ဝင်ချင်းအရေးတွေမှာနာမည်ပြည့်နေတာ။ဒါကြောင့်ဒီကာတာမှာလုပ်တဲ့
2022ကမ္ဘာဖလားဝဲကျင်းပမဲ့ကာတာနိုင်ငံရဲ့အခြေအနေတွေကိုတင်ပြထားတဲ့တပတ်တွင်းအားကစားသတင်းကိုနောက်ပိုင်းမှာအပြည့်စုံကြားဖို့ရှိပါတယ်ခင်ဗျာ။အခုရင်ဆုံးတော့လူလူနဲ့ကျမ်းမာရေးအစီအစဉ်ဖြစ်ပါတယ်။လူကိုခန္ဓာမှာအရွယ်နဲ့ကိုခန္ဓာအလေးချိန်အချိုးချတွက်ရင်ကျမ်းမာရေးအရာရှိတဲ့ကိုလေးချိန်အညွန်ကိန်းBMI ကိုထိန်းထားနိုင်ဖို့အရေးကြီးပါတယ်။စီးကျို၊သွေးကျို၊ယောဂဖြစ်နေရင်လည်း BMI ပုံမှန်ဒီရှိအောင်ချဖို့လိုအပ်တယ်ဆိုတဲ့ကျန်းမာရေးကဏ္ဍမတိုင်ခင်မှာဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်ခင်ဗျာ။အာဆီယံထိပ်သီးစည်းနွေးပွဲပြီးဆုံးသွားတဲ့ဒါနဲ့အတူအလဲကျဥက္ကဋ္ဌရာဒူးလဲကမ္ဘောဒီးယားစီကနေအင်ဒိုနီးရှားလက်ထဲရောက်လာတော့မှာဖြစ်ပါတယ်။ကိုယ်တိုင်လည်းဒီမိုကရေစီနိုင်ငံဖြစ်ပြီးအဖွဲ့ထဲမှာအင်အားအကြီးဆုံးဖြစ်တဲ့အင်ဒိုနီးရှားဦးဆောင်မှုအောက်ကအာဆီယံဟာမြန်မာပြည်သနာပြည်လည်ရေးဘလောက်ထိဆောင်ရွက်နိုင်မှာပါလဲဒီအကြောင်းအနေနဲ့ပတ်သက်ပြီးမြန်မာရေးလီလာသုံးသက်သူဦးရဲထွန်းနဲ့ဦးကျော်စံသားတို့ဆွေးနွေးထားပါတယ်ခင်ဗျာ
ရရုံခင်ဗျာအာဆီယံထိပ်သီးစည်းနွေးပွဲတော့ပြီးသွားပါပြီမြန်မာအရေးနဲ့ပတ်သက်ပြီးတော့ဘလောက်များသူတို့ဆက်လက်ပြီးဆောင်ရွက်လာနိုင်မလဲဆိုတဲ့အခြေအနေကိုအဓိကကျွန်တော်ဆွေးနွေးကြင်ပါတယ်ဆိုတော့ဦးရထွန်းသုံးသက်ပါဦးပနမနဲ့
တော်တော်လေးအခြေအနေဆွေးနွေးကြတယ်လို့ပြောတယ်ကမ္ဘောဒီးယားကတော့မြန်မာကိစ္စကိုဆွေးနွေးတဲ့အခါမှာအာဆီယံအသင်းကြီးမူလတည်ထောင်တော့ကပြည်ရင်းနဲ့မသွေးပြီဖို့လိုတယ်ပြည်ရင်းကိုဝင်မဆွဲဖို့နဲ့ချိန်ချောက်တာဖိအားပေးတာအကြက်ကင်တာမျိုးတွေမလုပ်ဖို့ဆိုတဲ့အချက်ကိုပေါ့နော်ထောက်ပြတာသိလိုက်ရတယ်အဲ့တော့နောက်ဆုံးချလိုက်တဲ့ဆုံးဖြတ်ချက်မှာကျတော့လေမူလကအတိုင်းပဲ 5-5 consensus ကိုခေါင်းတဲ့ပေါ်ဖို့နဲ့အဲနောက်တစ်ခါဒါကိုပို့ပြီးတော့တိတိကျကျဖြစ်ဖို့အချိန်ဇယားသတ်မှတ်ပေးဖို့ပေါ့နော်ဘယ်နေ့ဘယ်ရက်နောက်ဆုံးအဲအကောင့်တွေပေါ်ရမယ်စသဖြင့်ပေါ့အဲ့လိုဟာမျိုးတွေကိုလည်းအသေးစိတ်ထုတ်ပြန်မယ်ဆိုတာမျိုးဆုံးဖြတ်သွားတာကိုသတိထားလိုက်မိပါတယ်အဲ့တော့ဟိုထပ်ပြီးတော့သူတို့ပြင်းထန်တဲ့ဖိအားတော့အော်မပေးနိုင်ဘူးပေါ့နော်တိတာထင်ရှားတဲ့ဖိအားတော့မပေးနိုင်ဘူးသို့တော့မြန်မာနိုင်ငံကသဘောတူထားတဲ့အချက်၅ချက်ကိုအကောင့်ထဲမပေါ်တဲ့အတွက်ကြောင့်သာဆိုပြီးတော့မြန်မာနိုင်ငံကိုတော့သူတို့အပြစ်ဖို့လိုက်တာပေါ့နော်ဒီစုရဲမှာတော့
မြန်မာပြည်သူတွေခြားနိုင်ငံတွေကမျှော်လင့်နေရတဲ့အာဆီယံကိုအားထားပြီးတော့ပေါ့လေအာဆီယံကပဲလှုပ်ပေးလိမ့်မယ်လို့လှုပ်နေတာဘာမှတော့ဆီကိုတိုးတက်မလာဘူးလို့ပြောမှာပေါ့ခင်ဗျာဒါပေမဲ့ NUG ကတော့သူတို့နဲ့ဖြစ်တွေ့ဆက်ဆံဖို့ဆိုတာပါတယ်ပြန်သူတို့ကအကန့်အသတ်နဲ့ကျူဆွေလို့ပြောတာကြားပါတယ်ဆိုတော့ NUG ကိုသူတို့ကဘယ်လောက်ထိအလေးတူထားလာမယ်လို့ခံမနိုင်ပါဘူးခင်ဗျာ
NUG ကညာနဲ့ပတ်သက်ပြီးတော့တတိထားပြီးကျူဆိုတယ်သို့တော်လည်းအာဆီယံအနေနဲ့က NUG ကိုလည်းအသိမှတ်ပြုပြီးတော့ဆက်ဆံဖို့တိုက်တွန်းထားတာကိုတတိထားလိုက်မိတယ်အဲ့တော့ဒီလိုနှစ်ဖက်ဆက်ဆံပြီးတော့ဆောင်ရွက်မှသာလင်Pipeline consensus accountable ပေါ်မှာပို့ထိရောက်မယ်လို့သူတို့ဘက်ကတော့ယုံကြည်တဲ့အကြောင်းပြောတာတွေ့လဲရပါတယ်။အဲတစ်ဖက်ကကြတော့လည်းအာဆီယံအသင်းဝင်တချို့ကအဲ့ဒီလို NUG ကိုအသိမှတ်ပြုလိုက်လို့ရှိရင်ခုနစကစေဆိုးရကစိတ်ဆိုးမလားအဲသဘောမကျဖြစ်မလားအပြင်းထန်ကန့်ကွက်မလားအစသဖြင့်အဲ့ဒီလို့ဆိုရင်ပူပါမှုမျိုးတွေလည်းရှိတယ်လို့သိရပါတယ်ဗျာ
။ဟုတ်ကဲ့ကျွန်တော်မြင်ချင်တာလည်းအဓိကအဲ့ဒါပဲဆိုတော့ NUG ကိုသူတို့ကအစီမပြူရဲဆိုတာဒါတေဝင်းအစွားဖြစ် recognize လုပ်တဲ့သဘောတော့မဟုတ်ဘူးပေါ့သူတို့လည်းဆက်ဆံပြီးတော့ပြန်လဲသိနေရေးစစ်စစ်ဆွေးနွေးအတွက်တွန်းဖို့ပါညာသူတို့ကြိုးပမ်းတာပဲယူရမယ်လို့ထင်ပါတယ်အဲ့ဒါကိုစစ်ကောင်စီဘက်ကဘယ်လိုသဘောထားမလဲတိုက်ရတင်းမှနေတယ်သူတို့ကပူပြီးတော့ပြက်ပြက်သားတင်းမှမသွားနိုင်ဘူးလားရော
မှန်ပါတယ်ဒါကြောင့်မလို့လဲ အာဆီယံအထူးကိုယ်စားလှယ်အနေနဲ့ကဒေါက်ဆန်းစုကြည်နဲ့တွေ့ဖို့ပဲတောင်းဆိုတာကိုတတိထားမိတယ် NUG နဲ့တွေ့ဖို့ဆွေးနွေးဖို့လိုတဲ့အကြောင်းနာဇကာကိုလာပြောတာတခါမှမရှိခဲ့ဘူးပေါ့နော်အဲ့တော့ဒေါက်ဆန်းစုကြည်နဲ့တွေ့ဖို့ရဖို့ကိုတောင်းမှအခုကသိက်ခက်ခဲနေတော့သူတို့လည်းတော်တော်စိတ်ပြတ်ပုံရပါတယ်အထူးသဖြင့်တော့ကမ္ဘောဒီးယားပေါ့နော်မျော်လင့်ချက်တော်တော်ကြီးမားမားထားတဲ့ကမ္ဘောဒီးယားကအခုဥက္ကဋ္ဌတာဝန်လည်းလွှဲပြောင်းရတာနေပြီးအခုတည်းကလည်းဒေါက်ဆန်းစုကြည်နဲ့တောင်းတွေ့ခွင့်မရဘူးဆိုတဲ့အခါကျတော့တော်တော်ကိုစိတ်ပြတ်လက်ပြတ်ဖြစ်ပုံတော့ရှိပါတယ်ဗျာ
ဟုတ်ကဲ့ဒီမှာတော့အာဆီယံနဲ့တိုင်းမဆိုင်မနဲ့ဥယျာထွန်းပြောတဲ့အထက်မှာကျွန်တော်ဆက်ဆက်မျိုးတစ်ခုတော့မိကြည့်ချင်ပါတယ်ဆိုဒေါက်ဆန်းစုကြည်နဲ့တွေ့ချင်းသည် NUG နဲ့တွေ့တာနဲ့သဘောရဲဖြစ်နိုင်သလားဒေါက်ဆန်းစုကြည်နဲ့တွေ့ရုံနဲ့ပြဿနာပြေလည်သွားနိုင်သလား NUG ဟာအဲ့ဒီလမ်းကြောင်းအတိုင်းလိုက်ပြီးတော့ဆောင်ရွက်သွားနိုင်တယ်လို့ယတိပြပြောလို့ရပါမလားခင်ဗျာ
ဟုတ်ကဲ့ဟိုတနေ့က NUG ကထုတ်ပြန်လိုက်တဲ့ကြေညာချက်မှာကတော့အာဆီယံကိုဒီဒေါက်ဆန်းစုကြည်နဲ့တွေ့မှသာလေမြန်မာနိုင်ငံရဲ့အရေးကိစ္စတွေဖြေရှင်းဖို့အတွက်လမ်းစာရမယ်ဆိုတဲ့သဘောမျိုးတိုက်တွန်းထားတာကိုကြားလိုက်ရပါတယ်ဗျ။အဲ့တော့အဓိပ္ပာယ်ကတော့ဘာပဲဖြစ်ဖြစ်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံချွေးတွေ့ခွင့်ရရင်ဒေါက်ဆန်းစုကြည်ရှိရသဘောထားတစ်ခုသိရလို့ရှိရင်ဘာပဲဖြစ်ဖြစ်သူတို့ကလည်းလိုက်နာမယ်အနာခံမယ်ဆိုတဲ့သဘောမျိုးလို့ကျွန်တော်တော့ယူဆမိတယ်။နော်ဒါပေမဲ့ဒေါက်ဆန်းစုကြည်ကိုနိုင်ကလည်းဘာပြောဘူးတလဲဆိုတော့မကြသေးခင်လည်းထပ်ပြောထားတာကိုကျွန်တော်တို့သိထားမိတယ်။သူကသူ့ရဲ့သဘောထားကိုမပြောခင်မှာသူ့ရဲ့ပါတီအလုံးမှုကြောင့်အဖွဲ့နဲ့လွတ်လပ်စွာဆွေးနွေးတိုင်ပင်ခြင်းနဲ့ပေါ့နော်အဲအဲ့လိုဆိုပြီးတော့ထပ်တရီပေးထားတာတရီထားလိုက်မိတယ်ဒါဆိုရင်တော့အဲဒီ NLD တို့ NUG တို့ကလည်းဒေါက်ဆန်းစုကြည်ရဲ့သဘောထားကိုသဘောမတူလက်မခံနိုင်စရာအကြောင်းမရှိဘူးပေါ့လေ
ဟုတ်ကဲ့ပေါ့ဟုတ်ကဲ့ဆိုတော့နောက်တစ်ခုကအခုအာဆီယံဘက်ကိုကြည့်မယ်ဆိုရင်အာဆီယံရဲ့ဥက္ကဋ္ဌဟာကမ္ဘောဒီးယားမဟုတ်ဖက်နဲ့အင်ဒိုနီးရှားလက်ထက်ကိုရောက်သွားပြီဖြစ်ပါတယ်ကမ္ဘောဒီးယားတို့ထိုင်းတို့ကတော့အစားပဲဒါအရာလာစကနဲ့ပြောရင်ခက်ပြော့ပြော့လိုင်းလို့ဆိုရမှာပေါ့ကြာဆိုတော့အင်ဒိုနီးရှားမလေးရှားစင်ကာပူတို့ကတော့လည်းခက်မှာမှာလိုင်းလို့သတ်မှတ်ခဲ့ကြတာပေါ့ဒါပေမဲ့အင်ဒိုနီးရှားဥက္ကဋ္ဌမဖြစ်ခင်ကတည်းကသူ့နိုင်ငံခြားရေးဝန်ကြီးကပြောထားတယ်မြန်မာနိုင်ငံကိုသူတို့တွန်းအားပေးလို့မအောင်မြင်တာဟာအာဆီယံရဲ့အပြစ်မဟုတ်ဘူးအာဆီယံကိုမဝေဖန်တဲ့အပြစ်မတင်တဲ့မြန်မာစစ်ကောင်စီကသာအပြစ်တင်မှာလို့ပြောထားတယ်လေရှိသေးတော့သူဥက္ကဋ္ဌဖြစ်လာတဲ့အခါမှာတော့ဘလောက်ထိများပြပြသားသားကမ္ဘောဒီးယားထက်သာအောင်ဆောင်ရွက်နိုင်မယ်ထင်လိုက်ပြ။အ
ဲကျွန်တော်တော့သိပြီးတော့မမြင်ဘူး။ဘာကြောင့်လဲဆိုတော့ဒီသူတို့အဖွဲ့အတွင်းမှာကဒီကိစ္စကြိုင်တွယ်ဖို့နဲ့ပတ်သက်ပြီးတော့သဘောထားကွဲလွဲမှုတွေရှိတယ်။နောက်ဒီကမ္ဘောဒီးယားအခုသတိပေးနေတာကအာမြန်မာကိုဒီအဖွဲ့ကနေထုတ်ပစ်ဖို့တိုက်တွန်းနေဆွေးနွေးတယ်ဆိုလို့ရှိရင်လေအဲအဖွဲ့ရဲ့ပြည်ညင်မှာပါတဲ့အားလုံးသဘောတူတဲ့ဆန္ဒအရသာဖြစ်တဲ့နယ်ဆိုတာကိုမကြာခဏဒီထောက်ပြတာတွေ့ရတယ်။အဲ့တော့ဆိုလိုချင်တာကတချို့ပြင်းထန်တဲ့သဘောထားရှိတဲ့နိုင်ငံတွေရှိပေမဲ့တချို့နိုင်ငံတွေကဒါကိုကန့်ကွက်လိမ့်မယ်။အဲ့တော့ဆိုလိုချင်တာကအဆိုးဆုံးဒီမြန်မာကိုအရေးယူတဲ့ကိစ္စမှာတော့အဖွဲ့အတင်းကနေထုတ်ပြလိုက်တာမျိုးပေါ့နော်။ထုတ်ပြလိုက်တဲ့အတွက်ဒီမြန်မာကအဆိုးရကဒီသူတို့ဆုံးမြတ်ထားချက်ကိုအကောင့်ထဲပေါ်လာလားဆိုတော့ဒါတော့အပေကြဘူးကျွန်တော်အမြင်ရတော့လုံးဝကိုလိုက်နာမှာမဟုတ်ဘူးသူတို့အခုပြောနေတဲ့ဒီရွေးကောက်ပွဲလုပ်ဖို့ဆိုတဲ့ဥစ္စာကမူလကလေးကချထားပြီးသားပြောထားပြီးသားလမ်းကြောင်းဖြစ်နေတော့အဲ့ဒီအတိုင်းပဲသူတို့ကရှောက်မှာရွေးကောက်ပွဲကိုမဖြစ်မနေသူတို့လုပ်ပါလိမ့်မယ်တစ်ဖက်မှာလည်းစိုးရိမ်နေကြတာကအဲ့ဒါလိုလုံးလိုက်တဲ့အခါနိုင်ငံတကာကနေဒီနာဆာကကိုအိမ်မပြုမှုတွေများလာမလားဒါကြောင့်မလို့ဒီရွေးကောက်ပွဲမဖြစ်အောင်ဟန်တာကိုသူရဲ့မှုတွေလည်းရှိတယ်လို့တတိထားမိတာပေါ့
ဟုတ်ကဲ့အဲ့တော့အဲ့ဒီဟုတ်ကဲ့အဲ့ဒီတော့အဲ့ဒီယူကဝဲအပေါ်မှာအခုအင်ဒိုနီးရှားဥက္ကဋ္ဌဖြစ်လာတဲ့အာဆီယံကဘယ်လိုလုပ်နိုင်မယ်ထင်လဲဘယ်လိုကင်တွယ်မလဲသူတို့ကလည်းကောင်းနေမလားသူတို့မျိုးဒီဟာကိုမဖြစ်အောင်တားမလားတကယ်စစ်ကောင်စီကအတင်းလုတ်ခိုင်းနေတာကိုလက်မခံဘူးဆိုပြီးသူတို့ပယ်ချမလားပယ်ချရင်တော့ဘယ်လိုထိရောက်မလဲဆိုတာလေသုံးသပ်ပါအောင်ဗျဟု
တ်ကဲ့အခုနာဆာကအနေနဲ့ကတော့တလျှောက်လုံးခိုင်ခိုင်မာမာပြောနေတာကသူတို့ဒီလိုလုပ်ရခြင်းဟာအာဏာသိမ်းခြင်းလို့မဟုတ်ဘူးဒါဆက်ကဥက္ကဋ္ဌအနေနဲ့လည်းအခုဆွဆွဲနေတယ်လို့တမရလုပ်ခြင်းလို့မဟုတ်ဘူးရွေးကောက်ပွဲမှာရွေးကောက်ပွဲကော်မရှင်ကမမှန်တာမတရားတာလုပ်တဲ့အတွက်ကြောင့်မလို့တခြားနိုင်ငံရေးပါတီတွေကဝိုင်းဝန်းတိုက်တွန်းတဲ့အောက်မှာ ဒါဒီမှားယွင်းနေတဲ့စည်းရင်းတွေကိုဖြည့်ချင်းခိုင်းမှာမဖြည့်ချင်းလို့အဲဒီအခြေခံဥပဒေအရတို့အာဏာသိရတယ်ပြီးရင်သူအခြေခံဥပဒေအရပဲနှစ်သက်တမ်းပြီးတဲ့အခါမှာရွေးကောက်ပွဲလုပ်ပေးမယ်ဆိုတော့စကြရေရသူတို့အဲ့လိုပေါ်ထတာရှိပါတယ်အဲ့လိုဆိုတော့အဲ့ဒီအပေါ်မှာအခုကကျွန်တော်တတိထားလိုက်မိတာပထမဆုံးသူတို့ဒီအာဏာသိမ်းပြီးဖမ်းလိုက်တဲ့အချိန်မှာပထမဆုံးရွေးကောက်ပွဲကော်မရှင်ဖွဲ့ဝင်တယောက်ကအဲသူတို့လှုပ်ထားတဲ့အဲဒီမမှန်ကန်မှုတွေကိုဝန်ခံတာတယောက်ရှိတယ်အခုဒီထောင်သံ3နှစ်ကြာခံနေရတဲ့ဥက္ကဋ္ဌနဲ့ဦးမျက်နှာငါလည်းအဲသူတို့မှရင်ပြီးတော့လုတ်ခဲ့မိပါတယ်ဆိုတာဝန်ခံပြီးတော့တစ်တန်ကအဲရှော့ပေါ့ကွန့်တောင်းခံပြီးတော့တနာခံပြီးတော့လွတ်လာတယ်ပေါ့နော်အဲ့လိုအချက်လက်တွေကဒီနာဆာကဟိုပို့ပြီးတော့အားဖြစ်စေတာပေါ့သူတို့လုတ်တာမှန်တယ်ဆိုတော့အားဖြစ်စေတဲ့အတွက်ကြောင့်မို့သူတို့ရှောင်နေတဲ့လမ်းကိုတော့သူတို့ကပြန်ပြီးတော့အဲနောက်လှည့်မယ်လို့တော့ကျွန်တော်တို့မထင်ဘူးဆက်လုပ်လိမ့်မယ်သို့တော့တစ်ခုပေါ့တစ်ခုပဲကျွန်တော်တို့အဲစောင့်ကြည့်ရမှာကရွေးကောက်ပွဲအပြီးမှာအဲဒီနာဇကဥက္ကရာကတမရလှုပ်ချင်တယ်တမရယာရုကိုယူတယ်ဆိုရင်တော့အများကဆွဆွဲနေတယ်လို့တမရပြစ်ချင်လို့အာနာသိနာဆိုတဲ့အဲဆွဆွဲချက်ကတော့တဲ့တဲ့တိုးနေတော့မှာပေါ့ဗျာမှန်တကယ်ရတော့အမတ်လီယာအများဆုံးရတဲ့ပါတီရပဲသမရဖြစ်တင်တာပေါ့နော
်အဲ့ဒါသူတို့အကြောင်းပြမှာပေါ့ဗျာအဲ့ဒီသူတို့တင်မြောက်တဲ့သူတို့လူရက်စွတ်တော်ကနိုင်အောင်လုပ်ပြီးတော့သူတို့ကရွေးပါတယ်သူတို့ကတင်မြောက်ပါတယ်ဆိုရင်တိုင်းပြည်ရဲ့တာဝန်ပေးလိုက်ရင်ကျွန်တော်ကလုံမှာပဲပြောထားတဲ့လူပဲလုံမှာပဲဗျာနောက်ပြီးတော့သူတို့အကြောင်းပြတာဖွဲ့စည်းပုံကြီးကလုတ်ခဲ့ရတယ်ဆိုတော့ဘယ်သူယုံလို့လဲဗျာတကယ်တော့လက်တွေ့စဉ်းစားကြည့်ပြရထွန်းဖွဲ့စည်းပုံနဲ့တိုင်းလုတ်တာမှမဟုတ်တာဒါနောက်လက်ထင်ချုပ်ပြီးတော့ခဏလိုပြောမပြောရင်တည်းလို့ဆိုပြီးအတင်းလုတ်ခဲ့ရဆိုတော့လူတိုင်းစီနယ်ကိစ္စပါဒီဟာကတော့နိုင်ငံတကာထက်သွင်းစဉ်းစားရလောက်အောင်နိုင်ငံတကာလောက်ပြီးတော့ညံလိမ့်မယ်မထင်ပါဘူးတို့ရမယ်သုံးသပ်သူတချို့ကပြောကြရေးကြတာတွေ့ရပါတယ်အာဆီယံဟာတကယ်တော့မြန်မာနိုင်ငံကိုဒီမိုကရေစီထွန်းကားစီရင်လို့မြန်မာပြည်သူတွေကိုဒီမိုကရေစီလမ်းညောင်းကိုရောက်စေခြင်းလို့ဆိုတာထက်မင်းတို့ဒေသအတွင်းမှာဖြစ်နေတာကိုမင်းတို့မနိုင်ဘူးလားဆိုရအပြောခံရလွတ်အောင်အဲ့ဒီတော့သူတို့လုံနေကျင်တာဖြစ်တယ်လို့ဒါဝါရင်ပဒင်းသမားတို့ချိုးသုံးသပ်သူတို့ချိုးကပြောကြတယ်ဆိုတော့ဒီအတိုင်းပဲမဖြစ်နိုင်ဘူးလား
ကျွန်တော်တော့မထင်ဘူးဘာကြောင့်ဆိုတော့တို့ရဲ့အဖွဲ့ရဲ့မူလပဒိန်ညင်မာကအကန့်အသတ်တွေရှိနေတော့ဒါကြောင့်တို့လောက်ကန်ရတာတော့တော်တော်ခက်နေတယ်လို့ကျွန်တော်ကတော့အဲ့လိုပဲသုံးသပ်ပါတယ
်အခုကမြန်မာနိုင်ငံရဲ့အခြေအနေကဒေသကိုထိန်းချုပ်နေရဆိုပြီးတော့ကဘာသုံးသပ်နေကြတာကြာနောက်ရုရှားတို့ဘာတို့ကမြန်မာစစ်ကောင်စီနဲ့သိပ်ပြီးတော့ဒီနေ့အလွန်သင်လာတဲ့စီရီအဖြစ်လက်နက်တွေအများကြီးအကူအညီပေးနေတယ်ဒါအပြင်နျူကလ িয়ার တပတ်မှုတွေပါလေလုတ်ပေးမယ်ဆိုတော့ဒါတွေလည်းအာရှန်ဘက်ကလူတွေမစင်စားပဲနေကြမလား
အဲဒါလည်းဖြစ်နိုင်တာပေါ့လေသူတို့မြန်မာနိုင်ငံဟာဒုတိယမြောက်ကိုရီးယားလို့ဖြစ်သွားမှာလဲဆိုမှာပေါ့နော်အဲ့ဒါကြောင့်မလို့လေအာဆီယံအသင်းကြီးကသူ့ကိုထုတ်ပြဖို့ကိစ္စမှာအတော်စဉ်းစားပုံလည်းရပါတယ်ထုတ်ပြလိုက်လို့အထူးကြံနိုင်ငံဖြစ်သွားလို့ရှိရင်တော့အဲဒီမြောက်ကိုရီးယားလို့အနည်းငယ်လက်နဲ့ကင်ထားတဲ့နိုင်ငံဇိုးလေးတစ်ခုပေါ်လာမှလည်းစိုးပုံရပါတယ
်ဟုတ်ကဲ့အလုံးချုံပြောရင်တော့အာဆီယံဟာဥက္ကဋ္ဌသာပြောင်းသွားတယ်မြန်မာနိုင်ငံအတွက်ကတော့သိပ်ပြီးတော့မထူးခြားတဲ့အခြေအနေလို့ပဲညီကုန်းချောမှာထင်ပါတယ်နော
်ဟုတ်ပါတယ်ဗျာဟုတ်ပါတယ်အဲ့ဒီတိုင်ပါမယ
်ဦးကျော်စံသားရဲ့မြန်မာရေးတုံ့တက်ချက်ဖြစ်ပါတယ်ခင်ဗျာအခုတခါတော့ဒေါက်တာတန်စောတင်ဆက်မဲ့လူလူနဲ့ကျမ်းမာရေးအစီအစဉ်ကိုနားဆင်နိုင်ပါပြီဗျာ
မြန်မာလို့ခေါ်တဲ့အသားချင်းတော့ဟာလူတယောက်မှာတမန်အားဖြင့် 18.5 ကနေ 25 အတွင်းရှိတင်တာပါBMI 25ထက်ကျော်လာပြီဆိုရင်တော့ဝါလွန်ရောဂါဖြစ်ဖို့တာဆုနေပြီပဲဖြစ်ပါတယ်။မြန်မာနိုင်ငံမှာအမျိုးအစားနှစ်စီးကျွရောဂါဝေနာရှင်အများစုဟာအဝလွန်နာကိုတင်မြင်နေရတယ်လို့အဝလွန်နာနဲ့စီးကျွရောဂါနဲ့ဆက်စပ်မှုကိုတမတော်ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်
။ဆရာတို့တိုင်းပြည်မှာလည်းဒီလိုပါပဲ။ဆရာတို့ဥဒနေရတဲ့အမျိုးအစားနှစ်စီးကျွရောဂါတဲ့အများစုဟာအဝလွန်နေပါတယ်။နော်အဝလွန်နေဆိုတာ BMI နဲ့ပြောမယ်ဆိုလို့ရှိရင်ဆရာတို့ကဒီနောက်ပိုင်းနိုင်ငံတွေက30ကျော်လို့သတ်မှတ်တယ်။အာရှနိုင်ငံသားတွေအတွက်ကတော့ဆရာတို့ကဒီ28လောက်ဒီကိုเนาะတတ်ပတ်တယ်ပေါ့เนาะဆိုတော့အဲ့ဒီမှာအများစုက obesity တွေဝင်နေ overweight ပေါ့เนาะ overweight ဆိုတာတော့23အဲ့တော့ BMI ပြီးဆိုင်ရာမှာဒီနောက်နိုင်ငံတွေကဆို25ထက်ကျော်ရင်အဲ overweight လို့တတ်မှတ်တယ် အရှိအနော်ကျားတို့အရှာတို့အရှိတောင်အရှာတို့မှာတော့ BMI 23ထက်ကျော်ရင်ဆရာတို့က overweight ကိုလေးချိန်မြင့်မားနေတယ်ပေါ့ဆိုတော့အများစုတွေအားလုံးကဒီလိုကိုလေးချိန်မြင့်တဲ့အထဲမှာရောက်ရှိနေတယ်ဆရာတို့ရဲ့လူနာအများစုနော်ဒါကြောင့်မလို့စီးကျိုယောဂတွေကလည်းတစ်ဖြည်းတစ်နှစ်တစ်နှစ်များလာတာကိုတွေ့ရတယ်အဲ့တော့ကိုလေးချိန်ရဲ့စားသောက်နေထိုင်မှုပုံစံတွေပေါ်မူတည်ပြီးတော့ဒီစီးကျိုယောဂဟာဆိုရင်တစ်ဖြည်းဖြည်းအသက်ငယ်ရွယ်တဲ့သူတွေမှာပါတွေ့လာတဲ့အတွက်ကြောင့်မလို့ဆရာတို့အသက်35ကျော်တာနဲ့နေကောင်းသည်ဖြစ်စေလက္ခဏာပေါ်သည်ဖြစ်စေမပေါ်သည်ဖြစ်စေစီးကျိုစစ်ဆေးဖို့ဆိုပြီးတော့အကြံပြုထားတာမျိုးရှိတယ်ပေါ့နော်ဆိုတော့အဲ့ဒီမှာဆရာတို့ကဘာသွားတွေ့လဲဆိုတော့ကုသမှုအောင်မြင်ဖို့အတွက်မှာအရေးကြီးဆုံးကလူနာပါဝင်မှုအရေးကြီးဆုံးဖြစ်တယ်ဆရာဝန်ထက်စာတယ်တော့လူနာကဒီယောဂအကြောင်းကိုသိရမယ်ကိုယ့်ရဲ့နေတိုင်းစားသောက်မှုပုံစံကိုပြောင်းလဲလိုက်ခြင်းအပြင်စီးကျိုထိမ့်သိမ့်မှုကောင်းမယ်ဆိုရင်သွေးပေါင်ထိန်းသိမ်းသိမ်းမှုကောင်းမယ်ဆိုရင်အဆီထိန်းသိမ်းမှုကောင်းမယ်ဆိုရင်ဒီတက်တန်းစီနေနိုင်မှာဖြစ်ပြီးတော့နောက်ဆက်တွဲပြဿနာတွေဖြစ်တဲ့လေဖြတ်တာနော်ဟာအတက်ရတာကြောက်ကပ်စီရတာတွေကိုကာကွယ်နိုင်မှာဖြစ်တယ်ဆိုတော့ဒီအချက်တွေကိုတည်တည်ချာချာသိသဘောပေါက်နားလည်မှသာလေသူကိုယ်တိုင်လိုလိုလားလားအစားတောက်ဆင်ကျင်တာတွေဖြစ်ပါမယ်အဲ့တော့နှုတ်ဆိုလို့ရှိရင်နော်နားလည်သဘောမပေါက်မှုမရှိရင်ဆရာဝန်ပေးတဲ့စီလဲတောက်တယ်ကိုစားကျင်တာလဲစားနိုင်မယ်ဆိုရင်တော့စီးကျိုယောဂါတွေကထိန်းသိမ်းလို့ရမှာမဟုတ်ဘူးဒါဆိုရင်နောက်ဆက်တွဲပြဿနာဖြစ်တဲ့ဒီလက္ခဏာတွေနဲ့ယောဂခံစားရမှာဖြစ်ပြီးတော့တက်သေးဆုံးတဲ့အထိဖြစ်နိုင်တယ်ပေါ့နော
်စီးကျွသွေးကျယောဂကိုကုသတဲ့နေရာမှာဆေးပေးနေုံနဲ့မလုံလောက်ဖဲအစားအသောက်လက်ညှိုးမှုနဲ့အတူကျန်းမာရေးပညာပေးမှုတွေကိုပါတွဲဖက်လှုံ့ဆော်ကြရမှာပါစီးကျွသွေးကျယောဂကုသတဲ့ဆရာဝန်တဦးတည်းကလူနာနဲ့ထိတွေ့ရတဲ့အချိန်တိုလေးအတွင်းမှာဆေးဝါးကုသမှုနဲ့အတူအစားအသောက်လက်ညှိုးမှုနဲ့စီးကျွသွေးကျယောဂအကြောင်းကျန်းမာရေးပညာပေးမှုတွေကိုတပြိုင်တည်းတွဲဖက်လှုံ့ဆော်နိုင်ဖို့ဆိုတာခက်ခဲတဲ့အခြေအနေတစ်ခုဖြစ်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်
ဒါကြောင့်ဆရာတို့ကဒီချက်လက်လေးတွေကိုဆွေးနွေးကြတဲ့အခါမှာအဲ patient education နောက်တစ်ခါ dietitian အစားအသောက်စားသောက်မှုပုံစံပြီးတော့မှဆေးဝါးကုသမှုเนาะဒီဘိုင်း၃ဘိုင်းပိုင်းပြီးတော့ခွဲခြားပြီးတော့ဆရာတို့ဆွေးနွေးကြတဲ့အခါမှာဆရာတို့တိုင်းပြည်မှာเนาะအထူးကုဆရာဝန်ပဲဖြစ်ဖြစ်အထွေထွေယောဂကုဆရာဝန်တွေပဲဖြစ်ဖြစ်ဒီစီးကျူယောဂတွေကိုကုသတဲ့အခါမှာအများစုဒီဆရာဝန်တယောက်ထဲရတာလေဒီ၃မျိုးလုံးကိုဆရာတို့ကအဲတာဝန်ယူကုသပေးနေတယ်ဥပမာနော်ကော education ဒီစီးကျိုနဲ့ပတ်သက်တဲ့ပညာပေးလဲဆရာတို့ပဲပြောပါတယ်နော် dietitian စားသောက်တွေဘယ်လိုစားရမလဲဆိုတာလဲဆရာတို့ပဲပြောပါတယ်ဗေဆေးတွေတောင်းမှလဲဆိုတော့ဆရာတဦးရေရပဲပြီးရတယ်နော်ဆရာဝန်တယောက်ဒီလူနာတဦးကိုပေးရတဲ့အချိန်ပေးနိုင်တဲ့အချိန်နည်းသွားတာနဲ့အများဆရာတို့ဒီစီးကျိုယောဂဆိုင်ရာအချက်လက်တွေကိုအလုံးလောက်ဆရာတို့မပြောကြနိုင်ဘူးနောက်တစ်ခါစားသောက်မဲ့စားသောက်ပုံစံတွေတိတိကျကျပြောနိုင်မှုအားနေတယ်ဆရာတို့ဆေးဝါးတွေကတော့ဆရာဝန်အနေနဲ့ကတော့သတ်မှတ်တဲ့လမ်းညွှန်ချက်နဲ့ညီဆရာတို့ပေးရတာရှိတယ်။အဲ့တော့ဆရာတို့အားနည်းတဲ့အပိုင်းလေးတွေကိုဖြည့်ဆည်းပြီးတော့ဒီနော်လူနာကိုချိန်ပေးပြီးတော့နားလည်သဘောပေါက်အောင်ပြောကြဖို့ဒီစီးကျိုတက်နေတဲ့ဒီဆေးတိုးတောက်ပါလို့ပြောတာတဲ့ကိုအများကြီးပဲအကျိုးရှိမှာဖြစ်ပါတယ
်။ BMI တက်ပြီးအဝလွန်နေတဲ့သူတွေအနေနဲ့စီးကျိုသွေးကျိုယောဂဖြစ်နိုင်တယ်ဆိုတာကိုခီးပြဖို့လို့ပြီးစီးကျိုသွေးကျိုယောဂဝေနာရှင်တွေအနေနဲ့လည်းစီးကျိုဆေးတွေတုံးဆဲနေရတဲ့အချိန်တွေမှာကိုယ်လေးချင်းရှော့ချတာမျိုးကိုတွေ့ဖက်လှုပ်ဆောင်ပေးဖို့လိုတဲ့အကြောင်းတင်ပြပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပ
ါတော်တာတန်းဆိုရဲ့လူလူနဲ့ကျမ်းမာရေးခန္ဓာဖြစ်ပါတယ်ခင်ဗျာအခုတခါတင်ဆက်မဲ့တဘာတွင်အားကစားအစီအစဉ်မှာတော့2022ကာတာကမ္ဘာဖလားဘောလုံးပွဲကိုအချိန်ပြောင်းလဲကျင်းပတဲ့အပေါ်အမြင်တွေနဲ့အရင်ကမ္ဘာဖလားတွေနဲ့နှိုင်းယှဉ်ရင်ဘယ်လိုရှိမလဲဆိုတာတွေကိုကိုရန်နိုင်တင်ပြထားပါတယ်ခင်ဗျာ
တထောင်22ကာတာကမ္ဘာဖလားဘောလုံးပွဲကတော့နိုဝင်ဘာ20ရက်နေ့လာမယ့်တနင်္ဂနွေနေ့မှာစတင်တော့မှာဖြစ်ပါတယ်အခုဆိုရင်ကာတာနိုင်ငံကပြိုင်ပွဲအတွက်အဆင်သင့်ဖြစ်နေပြီဖြစ်သလိုကမ္ဘာဖလားမှာဝင်ပြိုင်ကြမယ့်အသင်းတွေလည်းကာတာနိုင်ငံကိုတဖြည်းဖြည်းရောက်ရှိလာနေကြပြီဖြစ်ပါတယ်ဒါပြင်ကမ္ဘာဖလားကြီးဟာလည်းကမ္ဘာတဝန်းကနိုင်ငံ52နိုင်ငံကိုလှည့်လည်ပြသပြီးတဲ့နောက်အခုနောက်ဆုံးမှာတော့ဒီဒိုဟာမြို့ကိုရောက်နေပါပြီနိုဝင်ဘာ23ရက်နေ့ကတော့ FIFA ကမ္ဘာဖလားကြီးကိုဒိုဟာမြို့မှာပြသခဲ့ပြီးတော့ပြည်သူလက်ရွေးစင်ဟောင်းမာဆယ်ဒက်ဆာယီကကိုကာကိုလာကုမ္ပဏီကကြီးမှုကျင်းပတဲ့ဒီပြပွဲအခမ်းအနားကိုဖွင့်လှစ်ပေးခဲ့ပါတယ်ဒီကမ္ဘာဖလားပွဲကတော့အားလုံးသိကြတဲ့အတိုင်းအရှေ့လေပိုင်းဒေသမှာပထမဆုံးအကြိမ်ကျင်းပတဲ့ကမ္ဘာဖလားဖြစ်ပါတယ်ဒါကြောင့်ရာသီဥတုအပူဒဏ်ကိုခံနိုင်အောင်ပြိုင်ပွဲကိုလည်းပုံမှန်ကျင်းပနေကြအတိုင်းမဟုတ်ပဲအပူချိန်လျော့တဲ့စောစောဒီမှာပြောင်းပြီးတော့ကျင်းပခဲ့တာပါဒါကြောင့်ဒီကမ္ဘာဖလားဟာအရှေ့လေပိုင်းမှာပထမဆုံးအကြိမ်ကျင်းပတာတည်းမဟုတ်ပဲအစင်လာရကျင်းပခဲ့တဲ့ဂျွန်နဲ့ဇူလိုင်လတွေမှာမကျင်းပဘဲ အချိန်ပြောင်းပြီးတော့မှဆောင်းရာသီမှာပထမဆုံးအချိန်ကျင်းပါတဲ့ကမ္ဘာဖလားပွဲလည်းဖြစ်ပါတယ်ဆိုတော့အခုလိုကမ္ဘာဖလားကိုပုံမှန်ကျင်းပနေကြတဲ့အတိုင်းမဟုတ်ပဲအချိန်ပြောင်းကျင်းပတဲ့ပုံမှာမြန်မာဘောလုံးပရိသတ်တွေရဲ့အမြင်ကရောဘယ်လိုပါလဲရန်ကုန်မြို့ကမြန်မာဘောလုံးပရိသတ်တူဖြစ်တဲ့ကိုဖေမောင်ထက်ကတော့
ကတားရဲ့ပူပြင်းတဲ့ယာရီဥစုကြောင့်ဆောင်းရာသီမှာဝေါ်ကပ်ကိုကျင်းပဖို့ရွေးတာတကယ်တော့မဖြစ်သင့်ဘူးဗျရာဒီလူပူလဲပြာဟိုကျင်းပနေကြဂျွန်ဂျူလိုင်မှာပဲကျင်းပတဲ့လေဟိုရာဒီလူပူလဲဆိုလဲဝါတာဘရိတ်မြန်မာပြေးပေါ်ဗျာတကယ်တော့ကစားသမားတွေတော်တော်များများကဥရောပကလပ်တွေမှာကစားနေကြတာဗျာဒါကြောင့်ဒီဥရောပကလပ်ပွဲစဉ်တွေပြီးဆုံးသွားတဲ့ဂျွန်ဂျူလိုင်လပတ်ဝန်းကျင်မှာပဲဘောကတ်ကိုကျင်းပတဲ့လေလို့ထင်တယ
်ဒါပြင်ဂျပန်နိုင်ငံကမြန်မာဘောလုံးပရိသတ်တူဖြစ်တဲ့ကိုထွန်းတီယာထက်ကလည်းခါတာကဘာဖလားပွဲကျင်းပတဲ့အချိန်နဲ့ပတ်သက်ပြီးသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
ဒီရာဒီကနာတော့ကျွန်တော်တော့မကြိုက်ဘူးပေါ့နော်။ဘာလို့ဆိုတော့ဒီချန်ပီယံလိရောအမပီလိဂ်တွေကနေတဲ့အချိန်မှာဟိုဒါတွေမဖြတ်လို့ရတာဆိုတော့တရားလုတ်တဲ့နိုင်ငံပေါ်မှာလည်းမူတည်ပါတော့နော်။ပုံမှန်ပြောရင်တော့ကာတာမှာလုတ်လို့ဒီလိုအချိန်ကြီးမှာလုတ်ရတယ်လို့ကျွန်တော်တော့ထင်တယ်ပေါ့နော်။ဂျပန်မှာလည်းပို့ရင်လည်းပြောရင်တော့ဒီလိုအချိန်ကြီးမှာလုတ်တဲ့အပေါ်မှာတော့တိတ်ပြီးတော့လူစိတ်ဝင်စားမှုမရှိတော့တော့အမှန်ပေါ့နော်။ကျွန်တော်အမြင်ပြောရင်တော့ကျွန်တော်တော့မကြိုက်ဘူ
းအခုလိုအချိန်ပြောင်းပြီးဥရောပရဲ့ဘောလုံးရာသီကစားနေချိန်အတွင်းကြားဖြတ်ကျင်းပလာတာကြောင့်ကလပ်သင်းပွဲတွေနဲ့ကမ္ဘာဖလားပွဲကတဆက်တည်းလို့ဖြစ်ပြီးတော့အသင်းတွေလည်းပြင်ဆင်ဖို့အတွက်တော့အချိန်သိမ့်မရခဲ့ပါဘူးအရင်ကမ္ဘာဖလားတွေမှာတော့အသင်းတွေဟာတလားလောက်ပြင်ဆင်ချိန်ရလေရှိပြီးတော့အခုလိုပြင်ဆင်ချိန်မရတဲ့ပတ်သက်ပြီးဆော့ကာဖော်လိုဂျာနဲ့အီဒါချုပ်ကိုကျော်မျိုးဟန်ကတော့
ပြင်ဆင်ချိန်ကတော်တော်အားလဲတယ်ဗျာဘယ်လိုပြောလဲဆိုတော့ဒီပြင်းကြတဲ့စနေတဲ့နေ့ရောင်မှာဟိုကလပ်သင်းပွဲကြီးကစားသွားတယ်ဆိုတော့နိုင်ငံသင်းပွဲတွေကပြစ်စင်3ရက်လောက်ပဲရတယ်သူတို့ပရမတ်သုံးပွဲဥတ္တ4ရက်တော့ခြေစမ်းပွဲတွေကလည်းကြားမှာသူတို့ကစားအောင်မယ်အဲဆိုတော့ကျွန်တော်နေပြင်းစင်ချိန်ပိုင်းတော့အားရစရာမကောင်းဘူးလို့ထင်တယ်ကတာမသိရတဲ့အတိုင်းပြောကတာလူဦးဆိုရင်ကျုပ်ကာဘွန်နက်ဘုံဖို့မတင်နိုင်ဘူးကျုပ်ကတော့ချက်တယ်ဆိုတဲ့အပူချိန်မျိုးပါဆိုတော့စောင်းချင်းမတော့လေကျွန်တော်အထင်တော့ဒီညာဘက်ကကစားတဲ့ပွဲတွေကရှုံးမရှိဘူးတင်နေလို့လေးဘက်ပြင်ဆင်မဲ့ပွဲတွေပေါ့ဘောလုံးတင်နေလေးဘက်ကြောင့်သူတို့ပြင်ဆင်ရမယ်လေနောက်ဘက်ကစားဖို့ဆိုတော့အဲ့ဒီပြင်ဆင်မှုဘက်မှာတော်တော်လေးအားနည်းပဲတင်တယ်ဒါတော့အကောင်းတဲ့အချက်တွေပေါ့ဟိုကောင်းတာတွေကဘာရှိလဲဆိုတော့ကျွန်တော်တို့အာရက်ကဘာမှာပထမဆုံးကျင်းပတဲ့ကဘာဖလားပြိုင်ပွဲကြီးဆိုတော့အဲစာဖွဲ့ရမယ်တော့ပဲကောင်းတာကျွန်တော်ကတော့ကောင်းတာသိမှမမြင်ဘူး
ပြင်းစင်ချိန်နဲ့အတွက်ပွဲစဉ်တွေအတွင်းမထင်မှတ်တဲ့ရလဒ်တွေကအရင်ထက်လည်းပိုများနိုင်တယ်လို့ကိုဖေမောင်တက်ကတော့သုံးသက်ပါတယ
်ဟိုဝတ်ကပ်ပြင်ကျင်းပဖို့တပတ်လောက်အလိုမှပဲတွားရတွားပြီးတော့အတင်းနဲ့နိုင်ငံသူတို့ရဲ့နိုင်ငံအတင်းနဲ့တွား join ရတယ်ဆိုတော့ဟိုသူတို့ပြင်ဆင်ခြင်းကအများကြီးမရကြဘူးတကယ်တော့ဒီဝတ်ကပ်ပွဲမျိုးကိုဟိုရှင်ပြန်မှုအတွက်အတင်းတိုင်းကအနည်းဆုံးတက်လာလောက်တော့ဟိုပြင်ဆင်ခြင်းရှိရတယ်အတ္တမတာ teamwork တွေပါတယ်သူတို့ဟိုရကြတာဖြစ်တယ်ဒီလိုပြင်ဆင်နေတဲ့အတွက်အတင်းကြီးတော်တော်များများအခု stage ပေါ်နေတယ်မှာဟို upset ပွဲကြီးအများကြီးဖြစ်မယ်လို့ကျွန်တော်တော့ဟိုတော့เนาะခံမမိဘူ
း2020ကမ္ဘာဖလားကိုတော့ကမ္ဘာတော်ကဘောလုံးပရိသတ်အတန်းကျော်လောက်ကာတာနိုင်ငံကိုလာရောက်ကြည့်ရှုမယ်လို့ပြိုင်ပွဲစီစဉ်သူတွေဘက်ကခံမနေကြပါတယ်လူလူစစ်တမ်းတွေမှာတော့ဒီကမ္ဘာဖလားကိုကြည့်မဲ့သူက1ဘီလီယံကျော်လောက်ရှိမယ်လို့ဆိုပါတယ်ဒါမဲ့လည်းဒီကာတာကမ္ဘာဖလားကပုံမှန်ကျင်းပနေချိန်မဟုတ်ပဲဥရောပဘောလုံးရာသီကစားနေတဲ့ကြားချိန်အတွင်းမှာကစားတာဖြစ်တဲ့အတွက်ပရိသတ်တွေကြားကမ္ဘာဖလားပေါ်စိတ်ဝင်စားမှုကအရင်အချိန်တွေလောက်မရှိဘူးလို့ချွတ်မြင့်သုံးသတ်တာတွေလည်းရှိနေပါတယ
်ကြားချိန်ကြီးလောက်တဲ့အခါကျတော့လူစိတ်ဝင်စားမှုဘိုင်းတွေကအားနည်းနိုင်တယ်ကလူတွေဘယ်လောက်စိတ်ဝင်စားတယ်လဲဆိုတော့ကျွန်တော်အနေနဲ့ပြောရရင်လူမှုကွန်ရက်ဆာမျက်နှာတွေမှာတော့ World Cup Song ကိုဒီမတွေ့တော့ပါပြန်လာလို့အားနေတယ်ဗျာဘယ်လိုပြောရမလဲဆိုတော့အရင်ကတော့လူတွေသိစိတ်ဝင်စားတယ်လို့ခံစားရတယ်
။ဒါပြင်ကာတာနိုင်ငံရဲ့လူခွေအခြေအနေတွေကြောင့်ပြိုင်ပွဲပေါ်ကြီးရှုတဲ့သူအရေးအတွက်ကြားဆင်းနိုင်တယ်လို့ကိုဖေမောင်ထက်ကတော့သုံးသပ်ပါတယ်
။ဘာဘလောက်ကိုအရှင်လက်ခံပြီးတော့ကျင်းပမယ်ဒီကာတာနိုင်ငံကတကယ်တော့ဒီလူအခွင့်အရေးနဲ့တဘောပတ်ဝန်းကျင်အရေးတွေမှာနာမည်ပြည့်နေတာ။ဒါကြောင့်ဒီကာတာကိုတော့ဟိုကတမလုတ်တဲ့ဒီကမ္ဘာဖလားကိုသွားမချိဖို့နဲ့တီဗီကလည်းမချိဖို့တော့ဘွိုက်ကော့လုပ်တဲ့ဒီစီဇန်တွေကိုဒီတော်တော်များများလုံနေကြတာလည်းတွေ့ရတယ်ဒါကြောင့်ဒီကမ္ဘာဖလားဒီနေ့ကမ္ဘာဖလားကဒီလူကြီးနေမဲ့ကမ္ဘာဖလားဖြစ်မယ်လို့ခံမှန်းမိတယ
် ဒီကဘာဖလားပွဲနဲ့ပတ်သက်ပြီးဂျပန်နိုင်ငံမှာရောဘောလုံးပရိသတ်တွေစိတ်ဝင်စားမှုအတိုင်းအတာဟာဘလောက်ရှိသလဲဆိုတဲ့အပေါ်ကိုထွန်းတရားထပ်ပြောတာကတော့
ဂျပန်မှာတော့ဒီကဘာဖလားအရင်ကဘောက်တိုင်းနဲ့ဆိုင်တော့နည်းနည်းလေးပုံအားနည်းနေလို့ထင်ပါတယ်ဘာလို့လဲဆိုတော့ဒီနှစ်ကုန်ကန်ကြီးဖြစ်နေတာကိုပေါ့နော်သူတို့ရဲ့ဒီ event နေရာလဲဟိုဒီဂျိုင်းမှာအများကြီးရှိနေလေဟိုဒီ Christmas ရောဒီနှစ်ကူးရောဂျပန်နှစ်ကူးဆိုရင်ဟိုတော်တော်များများကိုပို့ပြီးတော့ event ကိုအားထားပြီးတော့လှုပ်ကြဖြစ်နေတဲ့အတွက်ကြောင့်မလို့ဒီကဘာဖလားကိုတော်တော်အာရုံစိုက်မှုကတော့အရင်နှစ်တည်းတဲ့အရင်အချိန်တွေထက်ဆိုင်တော့အများကြီးအားနေတယ်လို့ထင်ပါတယ်လူတွေရဲ့စိတ်ဝင်စားမှုပေါ့နော်ကျွန်တော်ဂျပန်မှာရှိနေတဲ့မြန်မာတွေကတော့ဒီဘောလုံးဝါဒနာပါတဲ့အတွက်ကြောင့်မလို့အရင်တည်းကလည်းဘောလုံးဟိုစိတ်ဝင်စားတဲ့အတွက်ကြောင့်မလို့ကဘာဖလားကိုစိတ်ဝင်စားမှုရှိကြပါတယ်ဂျပန်ထဲမှာလည်းစိတ်ဝင်စားမှုမရှိဘူးတော့မဟုတ်ဘူးဒါပေမဲ့အရင်အချိန်တွေပေါ်တဲ့ဆိုင်တော့အများကြီးစိတ်ဝင်စားမှုညွန်နေလာတယ်လို့ထင်တယ်ဘာလို့လဲဆိုတော့သူတို့ရဲ့ event တွေနဲ့ထပ်နေတော့ပါဟိုနောက်ပြီးတော့ဒီကိုရိုနာပြဿနာကြီးလည်းရှိရယ်ဒီသူတို့စီးပွားရေးကျနေရလဲပါတော့ဘောနော်အဲ့ဒါကြီးကြောင့်မလို့ထင်ပါတယ်ခင်ဗျာ
ဒါကတော့ကာတာနိုင်ငံမှာကျင်းပမဲ့ကဘာဖလားပွဲကိုပုံမှန်ကျင်းပနေတဲ့အချိန်မဟုတ်ပဲအချိန်ပြောင်းကျင်းပတာနဲ့ပရိသတ်တွေရဲ့စိတ်ဝင်စားမှုအခြေအနေပတ်သက်ပြီးတော့ဘောလုံးပရိသတ်တွေရဲ့အမြင်ကိုကြားခဲ့ရတာဖြစ်ပါတယ်ကာတာကဘာဖလားပွဲကိုတော့လာမယ့်နိုဝင်ဘာ20ရက်နေ့တနင်္ဂနွေနေ့မှာစတင်မှာဖြစ်ပြီးတော့အဖွဲ့ပွဲစဉ်ဖြစ်တဲ့အုပ်စုအေကအေရှင်ကာတာနဲ့တောင်အမေရိကတိုက်ကအီကွေဒေါအသင်းတို့မာဆန်တော်ချိန်ည10:00နာရီခွဲမှာကစားမှာဖြစ်တယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါမယ်ခင်ဗျာ
ကိုရနိုင်ရဲ့တပတ်တွင်းအားကစားသတင်းတွေပဲဖြစ်ပါတယ်ခင်ဗျာ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ VOA ကိုသတင်းတွေပေးပို့လို့ရတယ်ဆိုရင်စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုနန်းလောင်ကတလှည့်တင်ပြမှာဖြစ်ပါတယ်ဗျာ
။ပိုလန်နိုင်ငံရှေ့ပိုင်းကပောက်ကွဲမှုတစ်ခုကြောင့်လူနှစ်ဦးသေဆုံးခဲ့ရတဲ့ဖြစ်ရပ်ဟာယူကရိန်းလေကြောင်းရန်ကာကွယ်ရေးကြောင့်ဖြစ်နိုင်ခြင်းရှိတယ်ဆိုတာကိုအမေရိကန်ပိုလန်နယ်နေတိုးမဟာမိတ်အဖွဲ့တာဝန်ရှိသူတွေအားလုံးကပုတ်တခုနေ့မှာလက်ခံလိုက်ပါတယ်။ဒါပေမဲ့လည်းဒီဖြစ်အတွက်ယူကရိန်းမှာတာဝန်မရှိကြောင်းနေတိုးအဖွဲ့အကြီးအကဲကပြောပါတယ်။ဒါဟာယူကရိန်းရဲ့အပြစ်မဟုတ်ဘူးဆိုတာရှင်းရှင်းလင်းလင်းပြောချင်ပါတယ်။ယူကရိန်းပေါ်တရားမဝင်စစ်ပွဲတွေဆက်ပြီးတော့ဆင်နွှဲနေသမျှဒါဟာရုရှားအပေါ်မှာပဲလုံးဝတာဝန်ရှိပါတယ်လို့နေတိုးအတွင်းရေးမှူးချုပ်ယန်စတိုလန်ဘတ်ကမြောက်အတ္တလန္တိတ်ကောင်စီနဲ့တွေ့ဆုံဆွေးနွေးအပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။အင်ဒိုနီးရှားကအကြီးတွန်းနေစီးပွားရေးအင်အားကြီးနိုင်ငံ20ရဲ့ထိပ်တည်အစည်းအဝေးကိုတက်ရောက်လာတဲ့ကနေဒါဝန်ကြီးချုပ် Justin Trudeau နဲ့တရုတ်သမ္မတရှီကျင်းပင်တို့ကနအိုးတွေ့ဆုံချင်းပြောကြားချက်တွေပေါက်ကြားခဲ့တဲ့အတွက်တရုတ်သမ္မတကကနေဒါဝန်ကြီးချုပ်ကိုဝေဖန်ပြစ်တင်လိုက်ပါတယ်။ခေါင်းဆောင်နှစ်ဦးရဲ့ကနအိုးတွေ့ဆုံချင်းမှာပြည်တွင်းရေးမှတရုတ်ရဲ့ဆွဲဖက်မှုနဲ့ပတ်သက်ပြီးတော့ဆိုရင်ကြောင်းကနေဒါဝန်ကြီးချုပ်ကပြောကြားခဲ့တာဖြစ်ပြီးတော့သူတို့ရဲ့ပြောကြားချက်တွေကိုတရုတ်စကပြန်ရဲ့နောက်ကျောက VTV ကင်မရာမှာမှတ်တမ်းတင်တယ်လို့ဖြစ်သွားခဲ့တာပါ။ဗြိတိန်နိုင်ငံဟာရုရှားတရုတ်နဲ့အီရန်နိုင်ငံတို့ရဲ့လုံခြုံရေးဆိုင်ရာချိန်ချောက်မှုကြီးတွေနဲ့ရင်ဆိုင်နေရတယ်လို့ဗြိတိန်ပြည်တွင်းထောက်လှမ်းရေးအဖွဲ့ MI5 အကြီးအကဲကပြောပါတယ်။အဲဒီနိုင်ငံတွေဟာသူတို့အကျိုးစီးပွားအတွက်ဆိုရင်အကြက်ကိုင်းတာချိန်ချောက်တာနဲ့အကြမ်းဖက်တာစတဲ့နည်းလမ်းတွေအသုံးပြုကြတယ်လို့လည်းပြောပါတယ်။အီရန်မှာရဲကဖဏာစင်တိုက်ဆုံမှုတွေဟာအီရန်အာဏာပိုင်တွေကြောင့်မဟုတ်ပဲမတော်တဆဒါမှမဟုတ်တခြားအကြောင်းတွေကြောင့်ဖြစ်တဲ့ဆိုပြီးတော့တိုက်ဆုံရသူတွေရဲ့မိဘဆွေမျိုးတွေကိုအတင်းအကျပ်ထွက်ဆိုခိုင်းတဲ့ယာနဲ့ချီတဲ့ထွက်ဆိုချက်တွေကိုအတန်လွှင့်မိခဲ့တယ်ဆိုပြီးတော့အီရန်အစိုးရသတင်းဌာနကအရာရှိကြီး6ဦးကိုအမေရိကန်အစိုးရကပုတ်ထူးနေမှာတန်ခါအရေးယူလိုက်ပါတယ်
။ကျေးဇူးပါခင်ဗျာသတင်းချင်းညွတ်ကိုနန်းလောင်ပြောပြခဲ့တာဖြစ်ပါတယ်ဒီကနေ့မနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရေးမှုကတော့ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာအတန်ပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျိုနာကမ်မင်းနဲ့ဒယ်ရစ်မစ်တို့ဖြစ်ကြပါတယ်။ VOA ရဲ့မြန်မာပြည်စာသာပဒင်းနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းနိုမီတာ3049 VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်တင်ဆက်ခဲ့တာပါ။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်ညံဝင်းအောင်ဖြစ်ပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.